Welcome to the Voice of America in Burmese.
မင်္ဂလာပါနဲ့ခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇူလိုင်လ12ရက်ပို့တူးနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကို light meter 24.58 light meter 190အပြင် VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမအခုမနက်ခင်းစီစဉ်တွေကိုတာဝီယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့ကြီးညာပြီးမဲ့သတင်းတွေထဲမှာတော့အခုကျင်းပနေတဲ့နေတူးမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးဟာတမိုင်းတွင်မဲ့အခိုက်အတန့်ဖြစ်တယ်ဆိုပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။နောက်ထိုင်းနိုင်ငံယာယီဝန်ကြီးဒွန်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမြန်မာနိုင်ငံနေပြည်တော်ကိုစစ်လေယာဉ်နဲ့ရောက်ရှိလာခဲ့တယ်ဆိုပြီးတော့နေပြည်တော်စစ်ဘက်အတိုင်းဝန်ကအတည်ပြုချက်ရပါတယ်။ဆရာဒီထိပ်တန်းရောက်သတင်းတွေကိုဥတမောင်တန်းတဲ့သူကြီးညာပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားရေဒီကနေ့မကြခင်ကြားကြားအမာတွေထဲမှာတော့
ကမ္ဘာတနေတော့ညာ7နာရီဆိုရင်ညာ7နာရီဆိုရင်ဝိုင်းနဲ့မိဖြတ်လိုက်ပြီသူတို့အခုအဲ့ဒါသူတို့စစ်ကြောင်းရွှေ့တာနှုတ်တာသွားတာလာတာလည်းမသိအောင
်ကမ်ဘလူးအခြေအနေပါအပြည့်စုံကိုသတင်းဆောင်ပါတွေတင်ဆက်တဲ့အခါမှာကြားမှာဖြစ်ပါတယ်ဒါပြင်မကြာမီရက်မှာဝန်ကြီးချုပ်ရွေးတော်မဲ့ဘန်ကောက်အခြေအနေတရုတ်ရဲ့လူရည်နဲ့ယူကရိန်းကလေယာဉ်မြေတွေအကြောင်းသတင်းဆောင်ပါတွေကိုလည်းရှုမြင်ကြားကြရမှာပါဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံ၏သတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းအတိုလေးတွေနဲ့ကမ္ဘာတစ်လောက်ခီးသွားစီစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့မနက်ထိပ်တန်းအောင်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့တင်ပြကြမှာပ
ါအခုချင်းပနေတဲ့နေတူးမြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ရဲ့ Three Thief အစည်းအဝေးဟာတမိုင်းတွင်ပဲအခိုက်အတန့်ဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်နေတူးအနေနဲ့ယူကရိန်းစစ်နဲ့ပတ်သက်လို့ကင်တွယ်နေရလို့တစ်ချိန်တည်းမှာပဲအဖွဲ့ဝင်တစ်တူနဲ့တိုးချဲ့ဖို့ပြင်ဆင်နေတဲ့ကာလလည်းဖြစ်ပါတယ်
Touting the fact that I think it's really important at this critical moment in Ukraine in the whole
Ukraine ရဲ့အဆုံးဖြတ်ကာလဟာ NATO တစ်ခုလုံးအတွက်လွန်တရာအရေးကြီးပါတယ်ခမရရဲ့ NATO ကိုဆက်ပြီးတော့ဥဆောင်နေမှုအပေါ်မှာယုံကြည်ပါတယ်ဖင်လန်နဲ့ဆွီဒင်ကို NATO အဖွဲ့ဝင်ဖြစ်လာမယ်ဒီလိုမျိုးသမိုင်းဝင်အခိုက်အတန့်မှာရင်ဆိုင်နေရမှုတွေကိုခမရတော့ဘယ်သူမှသိမှာမဟုတ်ပါဘူးခမရရဲ့ဥဆောင်မှုဟာတိတ်ကိုအရေးပါပါတယ်ဆိုပြီးတော့ NATO အတွင်းမှုချုပ် John Stoltenberg ကိုသမ္မတဘိုင်ဒန်ကရည်ညွှန်းပြီးတော့ပြောဆိုသွားတာပါယူကရိန်းရဲ့အနာဂတ်မှာ NATO အဖွဲ့ဝင်ဖြစ်လာဖို့ NATO အတွင်းမှုချုပ်ရဲ့အဆိုပြုထားချက်တွေကိုလည်းသဘောတူတယ်လို့သမ္မတဘိုင်ဒန်ကပြောခဲ့ပါတယ်ဆွီဒင် NATO အဖွဲ့ဝင်ဖြစ်ရေးမှာလည်းတူရကီသမ္မတဘက်ကမီးစိမ်းပြလိုက်ပြီးဖြစ်တာမို့လို့တူရကီလွှတ်တော်ကအတည်ပြုပေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း NATO အတွင်းမှုချုပ် Stoltenberg ကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့ NATO အနေနဲ့ယူကရိန်းလုံခြုံရေးအာမခံချက်ပေးမှာဖြစ်တယ်လို့ယူကရိန်းကြောင့်လည်း NATO အဖွဲ့စည်းအားကောင်းခံလာမှာဖြစ်တယ်လို့သူ့ရဲ့ကိုယ်ပိုင် Twitter ဆက်မနာမှာရေးထားပါတယ်။ NATO မဟာမိတ်တွေကတော့ထိပ်သီးအစည်းအဝေးနောက်ဆုံးပူးတွဲထုတ်ပြန်ချက်တွေအသုံးနှုန်းတွေကိုညှိနှိုင်းနေကြပါတယ်။ဒါပေမဲ့လို့ရုရှားကျူးကျော်စစ်ရှိနေတော့မှာယူကရိန်း NATO ဝင်ခွင့်ကိုစဉ်းစားအောင်မှာမဟုတ်ဘူးဆိုတာတော့တူညီတဲ့သဘောထားရှိကြပါတယ်။ NATO စစ်စာချုပ်အဖွဲ့ရဲ့စည်းမျဉ်းတစ်ခုထဲမှာတက်နိုင်ငံကိုတိုက်ခိုက်ခံရလို့ရှိရင်အားလုံးတိုက်ခိုက်ခံရတာနဲ့အတူတူပဲဆိုတဲ့မူရှိတာမို့လို့အမေရိကန်နဲ့အနောက်နိုင်ငံတွေအနေနဲ့ရုရှားနဲ့တည်းရဲ့စစ်ဖြစ်မှာကိုမလိုလားပါဘူး။သမ္မတဇယ်လန်စကီကလည်းဒီအခြေအနေကိုလက်ခံပါတယ်။ဒါပေမဲ့လို့ယူကရိန်းအနေနဲ့ NATO ကိုဘယ်တော့ဝင်ခွင့်ရမလဲအချိန်သတ်မှတ်ချက်မျိုးမရှိသလိုကျူတင်တန်ဖတ်ချက်တွေဟာလည်းအတုံးနှုံးရှင်းလင်းလင်းမရှိဘူးလို့ယူကရိန်းသမ္မတကပြောပါတယ်။ယူကရိန်းသမ္မတဟာဒီကနေ့ NATO အစည်းအဝေးမှာတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ Syria ထိတ်ချုပ်မှုအောက်မှာရှိတဲ့နေရာတွေက Syria ပြည်သူ၄သန်းကျော်အတွက်ကုလသမဂ္ဂကထောက်ပံ့ရေးအကူအညီဆက်ပေးမှာကို Russia နိုင်ငံက Veto အာဏာသုံးပယ်ချလိုက်ပါတယ်။ Turkey နိုင်ငံအတွင်းကနေ Syria အနောက်မြောက်ပိုင်းအတွက်လူသားချင်းစာနာမှုအကူအညီပေးနေတာနောက်ထပ်6လသက်တမ်းတိုးဖို့မဲခွဲခဲ့ရမှာ Russia က Veto အာဏာနဲ့ပယ်ဖျက်လိုက်တာပါ။ဒီကိစ္စနဲ့ပတ်သက်လို့ရုရှားအနေနဲ့နိုင်ငံတကာအသိုက်အဝန်းကိုရောဆီးရီးယားလူထုကိုပါဖြေရှင်းပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီကပြောလိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလလုံခြုံရေးကောင်စီရဲ့ဆီးရီးယားလူသားချင်းစာနာကူညီမှုကိစ္စကိုဘရာဇီးလ်နဲ့ဆွစ်ဇာလန်နိုင်ငံတို့ကကြီးကြပ်ရပြီးကနဦးဖြစ်အဖြစ်ဘက်အယ်ဟယ်ဝါနေဂျာဖြတ်ကျော်အသုံးပြုခွင့်ကိုအဲ့ဒီနှစ်နိုင်ငံကတနစ်တိုးတောင်းဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ညီနိုင်ဆက်ကာလမှာပဲရုရှားကလက်ခံမဲ့ပုံမမြင်ရတဲ့အတွက်ကုလသက်တမ်းတိုးဖို့ short တင်လုပ်ခဲ့တာပါရုရှားဘက်ကတခြားစိုးရင်ချက်တချို့ကိုလည်းဘူဂျန်စာသားထဲမှာပြင်ဆင်ထည့်ပေးခဲ့ပါတယ်ဒါပေမဲ့မဲခွဲတဲ့အခါမှာတော့အများစုရဲ့ထောက်ခံမဲ့ရပေမဲ့ရုရှားကကန့်ကွက်ခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကတော့မဲမပေးခဲ့ပါဘူးစီးရီးယားအစိုးရကိုထောက်ခံတဲ့ရုရှားနိုင်ငံဟာပြီးခဲ့တဲ့နှစ်တွေကတည်းကစီးရီးယားနယ်စပ်ဖြတ်ကျော်အကူအညီပေးနေတာတွေကို short ချပစ်ဖို့လုံခြုံရေးကောင်စီကိုဖိအားပေးနေခဲ့တာပါ2021ခုနှစ်ကလေးကတက်တန်းတိုးတော်ကိုရုရှားဘက်ကတနည်းအစား6လပဲသဘောတူခဲ့ပါလေ စီးရီးယားကိုအနေဆက်ဖြတ်ကျော်လူသားချင်းစာနာထောက်ပံ့တဲ့အစီအစဉ်ကိုတော့2014ခုနှစ်ကတည်းကစခဲ့တာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေရပ်ဆိုင်းထားစေဖြစ်တယ်လို့အီရန်နျူကလ িয়ার အစီအစဉ်ကိုနီးကပ်စောင့်ကြည့်နေရတဲ့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကကဲဖြတ်ခဲ့ကြပါတယ်။ဒါပေမဲ့လို့အီရန်နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ကြိုးပမ်းမှုတွေမှာစိုးရိမ်စရာတော့ရှိနေသေးလို့ဆိုပါတယ်။အမျိုးသားထောက်လိုင်းညွှန်ကြားမှုယုံကထုတ်ပြန်တဲ့လှုပ်ဝဲအစ်စင်မဟုတ်တဲ့အဲ့ဒီသုံးသက်ချက်စာဟာအခြားအမေရိကန်ထိပ်တန်းထောက်လိုင်းအဖွဲ့တွေနဲ့စစ်ဖက်တာဝန်ရှိသူတွေရဲ့မကြသေးခင်တုန်းကတရားဝင်ပြောဆိုချက်တွေနဲ့လည်းကန့်ညီနေပါတယ်။အီရန်နီနဲ့နျူကလ িয়ার အစီအစဉ်ဆက်လုပ်ဖို့ဆုံးဖြတ်မယ်ဆိုရင်တော့လက်နက်ထုတ်လုပ်နိုင်မှုအဆင့်ကိုသိမ့်မလို့တော့ဘူးလို့အဲ့ဒီအစင်ကစားအားလုံးမှာသတိပေးသုံးသက်ထားပါတယ်။လက်ရှိမှာတော့အီရန်ဟာလက်နက်ထုတ်လုပ်ဖို့လိုအပ်တဲ့အဓိကအဆင့်တွေစောင့်တာမျိုးမရှိဘူးလို့အမျိုးသားထောက်လိုင်းညွှန်ကြားမှုယုံရဲ့အစီအစဉ်စာမှာဖော်ပြပါရယ်ဒါပေမဲ့လို့အီရန်နေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မယ်လို့ဆုံးဖြတ်တာနဲ့လှုပ်ဆောင်နှိမ်ရမယ်လိုအပ်ချက်တွေအတွက်သုတေသနပြုတာတွေပြင်ဆင်ဆောင်ရွက်မှုတွေအားလုံးကိုလှုပ်ထားပြီးဖြစ်တယ်လို့အဲ့ဒီအစီအစဉ်စာမှာပဲသတိပေးထားပါရယ် JCPOA လို့ခေါ်တဲ့ဒီနိုင်ငံတကာနဲ့သဘောတူထားတဲ့စာချုပ်အရခွင့်ပြုပေးတဲ့အစ်စ်နဲ့ပမာဏထက်ကိုအီရန်နိုင်ငံဟာယူရိယန်တပ်ဆင်မှုတွေလှုပ်ထားတယ်ဆိုတာကိုလည်းအစီအစဉ်စာမှာထောက်ပြဖော်ပြပါရယ် JCPOA ဆိုတဲ့2015ခုနှစ်အီရန်နျူကလ িয়ার နိုင်ငံတကာသဘောတူစာချုပ်ကနေပြီးတော့အမေရိကန်ဟာသမ္မတထရန့်လက်ထက်မှာရုပ်သိမ်းသွားခဲ့ပါတယ်။အခုသမ္မတဘိုင်ဒန်လက်ထက်မှာတော့ဒီသဘောတူညီချက်ကိုပြန်သက်သွင်းဖို့အတွက်အမေရိကန်ဘက်ကကြိုးစားနေပါတယ်။အမေရိကန်နဲ့အီရန်ဟာပြီးခဲ့တဲ့လတွေအတွင်းတဆင့်ခံညှိနှိုင်းပြောဆိုမှုတွေလုပ်ခဲ့ကြတယ်လို့အီရန်နဲ့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လို့တိသာထင်ရှားတဲ့တူးတက်မှုတွေကတော့မတွေ့ရသလောက်ပဲဖြစ်ပါတယ်ခင်ဗျာ။
နောက်အတ္လန္တိတ်စစ်ရေးမဟာမိတ်ဖွဲ့ NATO ရဲ့ထိပ်သီးအစည်းအဝေးကျင်းပနေတဲ့လစ်သူးနီးယားကိုယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီရောက်ရှိနေပြီးမြို့တော်ဗီလနီးယပ်စ်ကယူကရိန်းရမငွေဖြောပြပွဲမှာထောက်ခံသူလူထုကိုမိန့်ခွန်းပြောကြားခဲ့ပါတယ်
။ Slava Ukraine! Lithuania, thank you very much!
အဲဒီမှာဂုံယောင်ထုံပြောင်တဲ့ယူကရိန်းလို့ဇယ်လန်စကီကဆိုပြီးသူကိုနေနေထွေထွေတခန္တနာကျူဆူခဲ့တဲ့လစ်သွေးနီးယားကိုလည်းကျေးဇူးတင်ကြောင်းပြောကြားခဲ့တာပါ NATO ကောင်းဆောင်တွေရဲ့အစည်းအဝေးမှာတော့ယူကရိန်းရဲ့အနာဂတ်ဟာ NATO လက်ထက်မှာရှိနေတယ်လို့မဟာမိတ်ကောင်းဆောင်တွေကပြောပြီးမဟာမိတ်တွေသဘောတူပြီးလိုအပ်ချက်တွေပြည့်မီတဲ့အခါကျရင်ယူကရိန်းကိုမဟာမိတ်အဖွဲ့တွေဝင်ရောက်ခွင့်ပြုဖို့ဆုံးဖြတ်ခဲ့ကြပါတယ်ယူကရိန်းအဖွဲ့ဝင်ဖြစ်ရေးအခြေစရာတသက်မတ်မတ်မထားတာအပေါ်ဇယ်လန်စကီကဝေဖန်ခဲ့ပြီးတဲ့နောက်နာယီပိုင်းအတွင်းမှာပဲ NATO အထွေထွေတွေ့မှုချုပ်ယန်စတော်တဘတ်ကအဲ့ဒီကြေညာချက်ထွက်ပေါ်လာခဲ့တာလည်းဖြစ်ပါတယ်ယူကရိန်းဟာ NATO ဖွဲ့ဝင်နိုင်ငံဖြစ်လာမှဖြစ်ကြောင်းထပ်မံအတည်ပြုခဲ့ပြီးအဖွဲ့ဝင်ဖြစ်ရေးအတွက်လိုအပ်ချက်တွေကိုဖယ်ရှားပွေးဖို့လည်းသဘောတူညီခဲ့ကြကြောင်း NATO အထွေထွေချုပ်ကအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါတယ်ဇယ်လန်စကီရဲ့ Lithuania ခီးစဉ်အတွင်းဗိုလ်တုနေမှာ American သမ္မတ Joe Biden အပြင်တခြား NATO ကောင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
အဲ့ဒါမနေ့ဗမာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 11133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနေ့ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ထိုင်းနိုင်ငံကြိုင်ဝင်ကြီးဒွန်ပရမုတ်ဝန်နိုင်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံနေပြည်တော်ကိုစစ်လေရင်နဲ့ရောက်ရှိလာခဲ့တယ်လို့နေပြည်တော်စစ်ဖက်အတိုင်းဝိုင်းစီကနေပြီးတော့အတည်ပြုချက်ရပါတယ်။ NUG ဂျာကလာမြို့သားညွန်မောင်ဆွေရနိုင်ငံကြိုင်ဝင်ကြီးမတ်စင်မအောင်ကတော့စစ်ကောင်စီကတက်ခွင့်မရတဲ့ဒီအာဆီယံအစည်းအဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကူစားပြုတည်လာဖို့အတွက်လုပ်တဲ့ခီးစဉ်ဖြစ်မယ်ဆိုပြီးတော့သုံးသက်တဲ့အကြောင်း VA ကိုသူ့ရဲ့မှတ်ချက်ပြောပါတယ်။ထိုင်းနိုင်ငံကြိုင်ဝင်ကြီးရဲ့အခုခီးစဉ်ဟာအာဆီယံနိုင်ငံကြိုင်ဝင်ကြီးတွေနဲ့ဆက်ဆက်အစည်းအဝေးမတိုင်ခင်ရပိုင်းမှာနေချင်းပြန်တိုးတက်တိတ်သွားတဲ့ခီးစဉ်လို့ပြောရမှာပါဒီခီးစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းစုရဘက်ကပါတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးမြန်မာဒီမိုကရေစီအကောင်ဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့ကြိုးစားခဲ့တယ်လို့သတင်းတွေထွက်နေပေမဲ့တွေ့ခွင့်ရမရအတိအကျမသိရပါဘူးထိုင်းနိုင်ငံဟာမြန်မာရေးနဲ့ပတ်သက်လို့ရှိရင်တခြားအာဆီယံနိုင်ငံတွေနဲ့မတူဘဲနဲ့ပုံစံတစ်မျိုးနဲ့ချဉ်းကပ်နေတာပါမကြသေးခင်တုန်းကလည်းမြန်မာစစ်ကောင်စီနိုင်ငံကြ合いဝင်ကြီးကိုဖိတ်ခေါ်ပြီးတော့အလွတ်တဘောအာဆီယံနိုင်ငံကြ合いဝင်ကြီးတွေအစည်းအဝေးတရားကျင်းပဖို့အတွက်ထိုင်းကကြိုးစားခဲ့ပါတယ်။မြန်မာစစ်ကောင်စီကိုအာဆီယံအစစ်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကူစားပြုခွင့်မပေးဘူးအာဆီယံထိပ်သီးအစည်းအဝေးကဆုံးဖြတ်ထားတာပါ။ဒါကြောင့်လည်းထိုင်းကလုပ်တဲ့ဒီအစည်းအဝေးကိုနိုင်ငံကြ合いဝင်ကြီးအဆင့်ဆိုလို့ထိုင်းနဲ့လာအိုနိုင်ငံတို့ပဲတယောက်ခဲ့တယ်လို့ဒီအစည်းအဝေးဟာအာဆီယံဆုံးဖြတ်ချက်ကိုသိဖယ်တယ်ဆိုပြီးတော့အာဆီယံတွင်းမှာဝေဖန်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာရေးဖြည့်ရှင်းဖို့ဖြစ်နိုင်သမျှနည်းလမ်းတွေကိုတုံးသွားမယ်ဆိုပြီးတော့အာဆီယံတွင်းမှာသဘောရရှိခဲ့တယ်ဆိုတာထောက်ပြပြီးတော့ဒါဟာအာဆီယံသဘောရနဲ့ကိုက်ညီတယ်ဆိုပြီးတော့ထိုင်းနိုင်ငံကြ合いဝင်ကြီးကမနေ့ကပဲပြောခဲ့ပါတယ်မြန်မာရေးအာဆီယံသဘောတူညီချက်၅ချက်အကောင့်ထဲပေါ်ရေးအထောက်ပံ့ဖြစ်စေဖို့အတွက် တခြားနိလန်တွေကိုလည်းရှာဖွေသွားမယ်ဆိုတဲ့မြန်မာရေးအာဆီယံထိပ်သီးထုတ်ပြန်ချက်ပါအပိုက်14ကိုထိုင်းနိုင်ငံရဲ့ဝန်ကြီးကပြန်ထောက်ပြပါရယ်လက်ရှိအာဆီယံလှည့်ကြောက်ဥက္ကဋ္ဌဖြစ်သူအင်ဒိုနီးရှားနိုင်ငံကတော့မြန်မာရေးချင်းကပ်ဖြည့်ရှင်ဖို့အတွက်မြန်မာစစ်ကောင်စီနဲ့တင်မဟုတ်ဘဲနဲ့တက်ဆိုင်ရာဘက်အားလုံးနဲ့ထိစိုက်သွားရမယ်ဆိုတဲ့မူကိုကင်ထားပါရယ်ဒါကြောင့်လည်းပဲ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရနဲ့ပါထိစပ်ဆောင်ရွက်မှုတွေရှိပါတယ်အာဆီယံမှာအင်ဒိုနီးရှားဥဆောင်နေတဲ့ကာလအတွင်းမြန်မာရေးကိုကင်တွယ်ဖြည့်ရှင်းနိုင်ဖို့အရေးကြီးတယ်လို့ NUG ယာယီသမရကလည်း VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ဟာသူ့ပေါ်ဆွဲဆိုထားတဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဆွေးဆောင်ရမှုစတင်စစ်ဆေးရက်ကိုအစိုးရရှိနေတွေတောင်းဆိုထားတဲ့ရက်ထက်ပိုပြီးနောက်ဆုတ်ပေးဖို့တနင်္လာနေ့နောက်ပိုင်းကဖက်ဒရယ်တရားသူကြီးကိုတောင်းဆိုလိုက်ပါတယ်ထရန့်ရဲ့အမှုစစ်ရက်ကိုဩဂုတ်လ14ရက်နေ့စဖို့တရားရုံးကအမိန့်ချမှတ်ထားတာကိုအစိုးရရှိနေတွေကဒီဇင်ဘာ17ရက်နေ့ကိုရွှေ့ပေးဖို့တောင်းဆိုထားခဲ့တာပါထရန့်မှာသမ္မတတက်တန်းကုဆုံးပြီးနောက်ဖလော်ရီဒါပြည်နယ်ကသူ့ရဲ့မာယာရာကိုအပန်းဖြေဆိုင်ရင်ကြီးကိုထိတ်တန့်ရှုရစာရွက်စာတမ်းတွေတရားမဝင်ယူဆောင်သွားမှုသူ့ရဲ့လက်ထောက်ဖြစ်သူဝေါ်နော့နဲ့တူဒီစာရွက်စာတမ်းတွေကိုအစိုးရစစ်ဆေးစုံစမ်းရေးမှုတွေကိုပြန်လည်ရယူတာကိုတားဆီးခဲ့တဲ့ဆက်တဲ့ဆက်ဆက်နေတဲ့အမှုပေါင်း38မှုနဲ့ရင်ဆိုင်နေရပါတယ်ဒီဇင်ဘာရုံးချင်းကလက်တွေ့မကြဘူးလို့ထရန့်ဘက်ကတရားရုံးမှာပြောခဲ့ပြီးရက်တိုးတောင်းတာကတကယ်လိုအပ်တယ်လို့အကျိုးသိအကြောင်းသိပါတယ်လို့ထရန့်ရဲ့ရှင်းနေတွေကပြောပါတယ
်ဆိုမာလီယာနိုင်ငံမိုဂတ်ဒီရှူးနိုင်ငံတကာလေဆိပ်မှာတော့ပြင်းရင်ခီးတဲ့တင်လေရင်တစင်းမြေပြင်အစင်းပြေးလမ်းပေါ်မှာလမ်းချုံမှုဖြစ်ခဲ့ပါတယ်လေရင်ပေါ်ပါလာတဲ့ခီးတဲ့30နဲ့လေရင်အမှုတန်း4ဦးလုံးအလုံးဘေးကင်းလုံခြုံတယ်လို့ဆိုမာလီယာလေကြောင်းအာဏာပိုင်ကကြေညာချက်ထုတ်ပါတယ်။ဟာလာပြည်တွင်းလေကြောင်းလိုင်းကပြေးဆွဲတဲ့ E120 အမျိုးအစားခီးသည်တင်လေယာဉ်ဟာဆိုမာလီယာနိုင်ငံပန်လန်ဒေသဂရိုဝီကနေပြီးတော့မိုဂတ်ဒီရှူးရဲ့အဒင်အဒယ်နိုင်ငံတကာလေဆိပ်ကိုပြန်တန်းလာတာဖြစ်ပါတယ်။တည်တည်မောမောထိခိုက်ဒဏ်ရာရမှုကလွဲပြီးတော့အထိခိုက်အသေးပြောက်မရှိဘူးလို့လေကြောင်းအာဏာပိုင်ရဲ့ကြေညာချက်မှာဖော်ပြပါတယ
်။ Facebook ရဲ့မြေငင်ကုမ္ပဏီဖြစ်တဲ့ Meta သူ့ရဲ့ Threads ကွန်ရဲ့ Platform App အသစ်ကိုဥရောပမှာတုံ့ဝင်မပြုသေးပဲဆိုင်းငံ့ထားလိုက်ပါတယ်။ဒါဟာ digital လုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေနဲ့ပတ်သက်ပြီးဥရောပသမ္မတနဲ့အငင်းပွားနေတာကိုတံပြန်ဖို့အတွက်မီတာကနိုင်ငံရေးရာဖိအားပေးတာလို့လိမ့်လာတုံသက်သူတွေကတော့ယူဆနေကြပါတယ်။ဒါပေမဲ့လာမယ့်နှစ်ကျရင်ဥရောပမှာပြဋ္ဌာန်းဖို့ရှိတဲ့ digital ဈေးကွက်အဥပဒေမှာပါရှိလာမယ့်စီးပွားရေးစည်းကမ်းပိုင်းတွေမသေးချာသေးတာကြောင့် Threads ကိုဥရောပမှာမဖြန့်ချိသေးတာဖြစ်ပါတယ်လို့မီတာကတော့ပြောပါတယ်။ဥရောပ digital အခွင့်အရေးအဖွဲ့မူဝါဒရေးရာအကြီးအကဲ Diego Naranjo ကတော့မီတာကပေးတဲ့အကြောင်းပြချက်ကမခိုင်တော့ဘဲဥရောပမှာစီးမင်းတွေတိတိကျကျတိတိကျကျချမှတ်ထားတာကိုမီတာကသဘောမကျလို့ဒီလိုလောက်တာလို့ထောက်ပြလဝေပန်လိုက်ပါတယ် Threads ကိုဥရောပမှာမဖြန့်သေးတာက digital ဈေးကွက်အဥပဒေဖြေလျှော့ပေးအောင်ဥရောပပြည်သူတွေကပြည်အားပေးလာဖို့ရည်ရတာဖြစ်တယ်လို့ Naranjo ကထောက်ပြလိုက်ပါတယ်ခင်ဗျာနောက်ခင်နောက်ဆုံးအသတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့ကြေညာပေးခဲ့ကြလာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်စကိုင်းတိုင်းကပ်ဘလူးမြို့နယ်တောင်ချန်းကိုစစ်ကောင်စီတပ်တွေကဇူလိုင်6ရက်နေ့ကစပြီးအင်အားအများပြားနဲ့စစ်ကြောင်းဝင်ရောက်နယ်မြေရှင်းနေတဲ့အတွက်ကြေးရွာအများပြားကဒေသခံတွေထွက်ပြေးနေကြရပါတယ်ဇူလိုင်6ရက်နဲ့9ရက်နေ့ကဝင်တဲ့စစ်ကြောင်းကြောင့်တကုန်းတိုက်နယ်အပါအဝင်အနီးတစ်ပိုက်ကကြေးရွာဆက်နေရွာတဲ့မနဲ့စစ်ရှောင်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုနန်းလောင်ကပြောပြပါမယ်
။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာမှုတွေရှိနေတဲ့စကိုင်းတိုင်းကံဘလူးမြို့နယ်တောင်ကျမ်းမှာစစ်ကောင်စီတပ်ဖွဲ့တွေဟာကြေးရွာတွေထဲမဝင်ခင်တယ်လီဖုန်းနဲ့ဆက်သွယ်ရေးလိုင်းတွေလျှက်စစ်မီးတွေကိုအရင်ဖြတ်ပြီးမှအင်အားအလုံးအရင်နဲ့ကြေးရွာတွေကိုပိတ်ဆို့ထိုးစစ်ဆင်နေတယ်လို့ဒေသခံတွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုကြပါတယ်တီလာ6ရက်နဲ့9ရက်နေ့တွေမှာအဲ့ဒီလိုအင်အားအလုံးအရင်နဲ့စစ်ကြောင်းဝင်ရောက်ခဲ့တာကြောင့်ထန်းကုန်းတိုက်နယ်အပအဝင်အနီးတစ်ဝိုက်ကကြေးရွာ12ရွာထဲမှနေကဒေသခံတွေစစ်ဘေးတန်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကြေးရွာတွေထဲစစ်ကြောင်းတွေခွဲဝင်ပြီးဒေသခံတွေကိုပိတ်ပြီးတော့ဖမ်းဆီးလေရှိတယ်လို့ KB3 ဒေသကာကွယ်ရေးအဖွဲ့တာဝန်ခံကိုစောက VOA ကိုပြောပါတယ်
။အမီးတွေပါတွေဖြတ်တယ်။မီးဖြတ်ရတာဆိုရင်ဒီနေ့ပါဆိုရင်၄ရက်ငါရရှိပြီသူတို့တည်င်းကြည့်တင်လည်းမရအောင်ကျန်တဲ့ဒီလူတို့လည်းတည်င်းကြည့်တင်မရအောင်၈နာရီထိုးကန်နေဆိုရင်ပြီးဖြတ်ပြလိုက်တယ်ကမ္ဘာတနေတော့ည၈နာရီဆိုရင်ည၈နာရီဆိုရင်ဝိုင်းနဲ့ပြီးဖြတ်လိုက်ပြီသူတို့အခုအဲ့ဒါသူတို့စစ်ကြောင်းရွှေ့တာလှုပ်တာသွားတာလာတာလည်းမသိအောင်ဟိုဒီခုနပြောတဲ့ကျွန်တော်တို့ဒီတည်င်းနေပါတယ်လေဒီလူတို့ဟိုမကြည့်လို့မရအောင်ဒါမျိုးတွေလို့လုပ်နေတယ်တရားဝင်မယ်ဆိုစစ်ကြောင်း၃ကြောင်းခွဲပြီးတော့ပိတ်မယ်ပြုမယ်ပေါ့နော်ဒီအောင်ဝင်မယ်စစ်ကြောင်း၃ကြောင်းခွဲမယ်ဆွဲပြီးဒီအောင်ပိတ်တယ်ဒီလူလူမိတယ်ဆိုရင် အပုံပြန်ခေါ်မျိုးတွေပါလေပြန်ခေါ်ပေါ်ဒီလိုခေါ်ပြီးတော့အဲပြူမမဖြစ်မနေပြူလို့ဒါမျိုးစနစ်နဲ့ဒါမျိုးပြူရနေတူတူသွားနေကြတယ်ဆို
ပြီးခဲ့တဲ့ရက်ပိုင်းကစစ်ကြောင်းဝင်ခဲ့တဲ့အချိန်ဂျေးရွာ၄ရွာကနေအိမ်တွေကိုမီးရှို့ခဲ့ပြီးကိုမျိုးကြေးရွာကတော့အများဆုံးမိရှုခံရတယ်လို့အင်ဂျင်90ဝန်းကျင်မိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဒေသကရွာသူရွာသားတွေတောတောင်တွေထဲမှာတင်းရှောင်နေကြပြီးနေအိမ်မပြန်ရဲကြသေးဘူးလို့လည်းပြောပါတယ်။ဒီကနေ့မှလည်းခမရ361တပ်စိတ်တစ်ခုနဲ့ပြူစောတီစုပေါင်းအင်အား150ဝန်းကျင်ရှိတဲ့စစ်ကြောင်းစီကုံတကြဆက်မှာစခန်းချရောက်ရှိနေလို့စီကုံတိုက်နယ်အတွင်းကကြေးရွာတွေလည်းဆစ်ရှောင်နေကြပါတယ်။မိုရင်းကာလတော်ထဲမှာဆစ်ရှောင်နေရသူတွေအတွက်မွေအန်ရဲကလည်းရှိပြန်ပါတယ်။ဇူလိုင်လ6ရက်နေ့ကစလို့ဆစ်ရှောင်နေရတဲ့ထန်းကုန်းတိုင်တွေကစစ်ဘေးရှောင်အ ਨੇ ဆုံး3ဦးမွေပွေးကတ်ခံရတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။သူခက်ခဲဖြစ်နေတာကဘာလဲဆိုဒီရာဒီကညနေအမတန်ထနေမှုရတဲ့ရာဒီဖြစ်နေတော့ဒီဘုကောမှာကောင်ပေါ့။ငါကတော့ဒီမွေပွားဟုတ်ကဲ့မူဆိုင်တာတွေကြည့်ရတယ်အဲ့လိုမျိုးတွေအဲ့ကျုံကျုံလာတယ်ဒုက္ခတွေအဲအဓိကစားပြီးတော့ခံရတာပေါ့အဲ့ဒီရပိုင်းခုဆောင်တဲ့ဘက်မှာတော့3ဦးလား3လောက်တော့ကျွန်တော်တို့ဒီမူထိခိုက်ရှိတယ်ဗျ
ကမ္ဘလူခရိုင်အတွင်းမှာစစ်ကောင်စီကစစ်ကြောင်းမပြတ်ဝင်ရောက်ပြီးတော့နေမြေရှင်းလင်းနေတာကြောင့်ဒေသခံတွေတောင်းနှချီထွက်ပြေးနေကြတာပါစစ်ကောင်စီစစ်ကြောင်းဝင်ချိန်မှာစစ်ဆောင်ကြရတဲ့ဒေသခံတွေစစ်ကြောင်းပြန်ထွက်ချိန်မှာရွာတဲ့ပြောင်းဝင်နေထိုင်ကြရတွေရှိပေမဲ့လို့လုံးဝမပြောင်းနိုင်တဲ့ကြွာတွေလည်းအများအပြားရှိပါတယ်။ကိုးတောင်ဘုတ်တိုက်နယ်၊ချက်တင်းတိုက်နယ်၊ပင့်သာတိုက်နယ်နဲ့ထန်းကုန်တိုက်နယ်အတွင်းကကြေးရွာအများစုမှာဒေသခံတွေစစ်ဆောင်နေကြတာနှစ်နဲ့ချင်းနေပါပြီ။ကမ်းဘလူးခရိုင်အတွင်းမှာပြီးခဲ့တဲ့ဧပြီလကဆက်လို့အခုအချိန်ထိနှစ်ဖက်တိုက်ပွဲတွေစစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တိတခါအများအပြားစစ်ပေလို့ရတိန့်ဆောင်နေကြပြီးတော့အခုအညီတွေလည်းလိုအပ်နေတယ်လို့စစ်ပေဒုက္ခတွေကိုကူညီပေးနေသူတွေကပြောပါတယ
်။တကုံးစီကုံးနဲ့တခြားသောကမ္လူနယ်ကရွာတွေတိုက်ခိုက်ခံရပုံကိုနန်းလောင်ကတင်ပြသွားခဲ့တာပါ။အခုတော့ထိုင်းနိုင်ငံဘက်ကသတင်းကိုဆက်ချင်ပါတယ်။ထိုင်းနိုင်ငံရဲ့ဝင်ကြီးချုပ်သိရွေးချယ်မဲ့ကာလမတိမငိမ့်ဖြစ်နေတာတွေမရှိအောင်ဆိုလို့ဘင်္ဂောက်မြို့ရဲ့အချက်အချာကြတဲ့အရေးကြီးတဲ့နေရာတွေမှာလုံခြုံရေးတွေတင်းကျပ်ထားပါတယ်။ဒီလိုလုံခြုံရေးတင်းကျပ်မှုရဲ့ရိုက်ခိုက်မှုကထိုင်းမှာရှိနေကြတဲ့မြန်မာပြည်သားတွေအတွက်ရောဘလို့အကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲ။ဒီအကြောင်းနဲ့ပတ်သက်ပြီးဘင်္ဂောက်မြို့ကနေမတ်ညွညွတွေကအခုလိုသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေအရဘန်ကောက်မြို့တော်ရဲ့အချက်အချာကြတဲ့နေရာတွေမှာရဲတပ်ဖွဲ့ဝင်တွေတိုးမြင့်ချထားလိုက်ပြီးလုံခြုံရေးတွေလည်းတင်းကျလိုက်ပါတယ်။ထိုင်းဝင်ကြီးချုပ်အသစ်ကိုအထက်လွှတ်တော်မှမဲခွဲရွေးချယ်ရမယ်နေ့မတိုင်မီကတည်းကအစိုးရရဲ့အုပ်ချုပ်မှုလုပ်ငန်းတွေရပ်တန့်သွားစေမဲ့လှုပ်ဆောင်မှုတွေလုပ်မလာနိုင်အောင်အစိုးရရုံးချုပ် Victory Monument ကျောက်တိုင်Democracy အထိမ်းအမှတ်ကြောက်တိုင်းမြို့တော်ခမ်းမရမ်ကန်ကန်တက္ကသိုလ်ပတ်ဝန်းကျင်တရားရုံးချုပ်အပါအဝင်မြို့လေကလူသွားလူလာများတဲ့နေရာတွေမှာအမြဲတမ်းလှည့်ကင်းတွေနဲ့လုံခြုံရေးတင်းကျပ်ထားတာပ
ါဒီ73ရက်နေ့မှာပါလီမန်ကဒီအခုနိုင်ငံဟိုပါတီဝီကောက်ဘွဲမှာအနိုင်ရတဲ့ကွန်ပျူတာကိုလူကပါလီမန်မှာစတက်ပြီးတော့သူအိုင်းမှာဝင်ချုပ်ရွေးချယ်တော့အဲ့တော့အဲ့ဒီပပူအတိုင်းပါတီလို့ခေါ်တဲ့တက်ဆင်ဝန်ကြီးချုပ်ကတက်ဆင်တမီးနဲ့သူတို့ပါတီနဲ့ကြားထဲမှာလည်းနည်းနည်းတော့ရှင်းပြမှုရှိတယ်။ဟိုဘက်ကလည်းသူတို့လူဝန်ကြီးချုပ်တင်နေတယ်ပေါ့။အဲတော့ခါကျတော့အဲ့ချိန်မှာသူတို့ကဖတ်ကောက်ကန်ကိုအားပေးတာအများစုလူငယ်။အဲတော့အဲ့လူငယ်တွေကသူတို့ရဲ့ပပူအဖတ်ကောက်ကန်ပါတီကမစ္စတာဘီတာကိုအယူမခံရရင်သူတို့ကလွတ်တော်ဝိုင်းတာတော့ဟိုအရင်ဖြစ်လာနိုင်တယ်ဟိုဟိုမလဲအတိယုံလို့ဒါမှမဟုတ်လဲဆန္ဒပြမှုတွေဖြစ်လာရင်ရဲတပ်ဖွဲ့ကသူတို့တောင်းရင်တားရမှာလေသူတို့ဖက်ပါတီဘက်မှပါမှာမဟုတ်ဘူးသူတို့တားအဲဒါကြောင့်မလို့ကလူမျိုးရဲ့အတင်းချက်တို့ချတာ
ဒီလိုလုံချုံရင်းတွေတင်းချက်ထားပြီးအဖက်ဖက်ကစောင့်ကြည့်စစ်ဆေးမှုတွေရှိနေတဲ့ကာလမှာထိုင်းမှာအခြေချနေထိုင်အလုလုကိုင်းနေကြတဲ့မြန်မာပြည်သားတွေအပါအဝင်မြန်မာပြည်ကနေအလဲအပတ်လာရောက်နေသူတွေကအစားသွားတယ်လာတဲ့နေရာမှာသတိပြုနေထိုင်သင့်ကြတယ်လို့လည်းဆိုပါတယ်
။အလုံးကကိုယ့်ရဲ့တက်တီကန်ထောက်ထားပေါ့ပတ်စပို့ဝတ်ပမေအလုံးကိုယ်နဲ့သွားတဲ့နေရာမှာတပါးလေးယူသွားဖို့နောက်တစ်ချက်ကအဲ့ဒါတွေကို copy လေးတစုံစီလုပ်ထားဖို့ကျွန်တော်ကျောင်းကကလေးတွေတောင်မှ တို့အချိန်လုံးပြောနေတယ်သူတို့တစုံကော်ပီအများအန်းထားဖို့တော့နောက်ခုလိုလုံယူရေးဒါတင်းကျက်တော့သူတို့တွေကရဲရင်လို့ညမှုညဘက်မှာမုတ်ချုပ်ချုပ်သွားလဲမဲတို့ဟို night club သွားမဲတို့သူကမြန်မာပြည်ကလူငယ်တွေကလည်းခင်မိမိကြတာဟုတ်အရင် night club တွေပဲသူကဟိုလက်ပတ်ကြတာဒီရက်ကစပြီးတော့ဗောလေဖြစ်နိုင်ရဲ့အဲ့လိုညဘက်အသွားလာအလုတ်သွားလို့ဆိုလဲအလုတ်ကိုကိုယ်ကဝေးစေးသွားဖြစ်နိုင်ရင်တော့သွားလာနေတိုင်းမို့ use အရင်စိုက်ဖို့လိုပါ
အခုလိုထိုင်းနိုင်ငံရဲ့အုပ်ချုပ်သူအစိုးရအပြောင်းလဲဖြစ်လာတော့မယ့်ကာလမှာပါတီတစ်ခုနဲ့တစ်ခုထောက်ခံသူမထောက်ခံသူတွေအကြားဆန့်ကျင်တဲ့လုပ်ရက်တွေလူစုလူဝေးနဲ့ဆန္ဒထုတ်ဖော်မှုတွေလှုပ်လာတဲ့အခါထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်ရှိနေကြတဲ့မြန်မာပြည်သားတွေအနေနဲ့ပါဝင်ပတ်သက်မှုတွေထဲထဲဝင်ဝင်မလုပ်ကြဘူးတော့သတိပြုတဲ့နယ်လူလဲဥမြင့်ဝေကပြောပါတယ
်။နောက်တစ်ချက်ကသူတို့ရဲ့လှုပ်ရှားမှုတွေမှာကျွန်တော်တို့သွားပတ်သက်ဝင်ပြီးရေဒီဖတ်ဖွဲ့ထိုင်းပါပါတီကတော့မဟုတ်ဘူးအခုဆိုရင်ဖက်ကောက်ကန်ရလူငယ်တွေကအားလုံးအားပေးနေတယ်လေအဲ့တော့အဲ့မှာသူကကျွန်တော်တို့ဒီကမြန်မာပြည်သားတချို့တွားပြီးတော့ပတ်သက်လို့တကူကူဖြစ်ခဲ့သူ့ပါတီမှာတာဝန်ဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီဟာကသူတို့ရဲ့နိုင်ငံရေးဖွဲ့စည်းပုံတွေလွတ်တော်တွေအစင်းစင်းတက်လွတ်တော်တွေအကုန်လုံးတက်မတော်ယာယီဆိုးရရောရဲတပ်ဖွဲ့အကုန်လုံးကသူတို့ကတော်တော်စနစ်ကြကင်တွေဖြည့်ရှင်းနေကြတော့တဖက်တဖက်မှာကျွန်တော်တို့ကမြေကိုကြောင့်တော်ပြီးတော့ wait မပေါ်ဖိအားမဖြစ်စေခြင်းအဲ့ဒီကနေအဲ့ဒီဖိအားကြောင့်ကျွန်တော်တို့ကမြန်မာပြည်သားအားလုံးပြန်ပြီးတော့တချို့အဆင်ပြေချောမွေးရမှာတွေမချောမွေးဖြစ်လာနိုင်ဘူးเนาะနောက်တစ်ခါဒီနိုင်ငံရေးစုရုံးမှုတွေမှာကျွန်တော်တို့ပါဝင်ဆောင်ရွက်တဲ့နေရာမှာကိုယ်မှာအချက်လက်လေးပြည့်စုံမျိုးအောင်နောက်ပြီးတော့အဲ့ဒီမှာတွားပြီးပါဝင်ပတ်သက်လို့တခုခုဖြစ်လာရင်ကိုယ်ကြောင့်ကိုယ်တော့လက်မရှိတယ်ငါမှ passport ရှိတယ် wallet မရှိတယ်တတိယလည်းဖိုင်ချက်ချင်းဖုံးဆက်ပြီးရှင်းပေးနိုင်တယ်ဆိုတော့အလုပ်ကမှသွားရင်တော့မှမြန်မာပြည်သားတွေထိုင်းနိုင်ငံတစ်ခုလုံးမှာနေရာနဲ့မှာအလုပ်လုပ်နေသူတွေအများကြီးရှိတရားဝင်တဲ့လူရောတရားမဝင်သေးတဲ့လူရောနိုင်ငံရေးကခိုလုံပြင်းနေရလို့ဘာမှလုပ်ပိုင်ခွင့်မရှိဘူးတရားမဝင်အောင်တရားဝင်အောင်လုပ်လို့မရတဲ့လူတွေလည်းရှိသေးတယ်အဲ့အတွက်ပြန်စာနာပေးအောင်နိုင်ငံရေးစုယုံတဲ့နေရာမျိုးတွေသွားတဲ့ချိန်မှာသတင်းဌာနတွေကမီးတဲ့ချိန်မှာပြီးတဲ့သဘောရမချက်တွေကကိုယ်ပြန်ပြီးတော့အထိခိုက်တယ်အဲ့တော့အဲ့ဒါကိုမဖြစ်အောင်သတိထားကြပ
ါမြန်မာပြည်သားတွေအနေနဲ့ကလည်းမြန်မာနိုင်ငံရဲ့အပြောင်းလဲတွေဖြစ်လာစေဖို့အထောက်အကူပြုလာနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ Move Forward Party နဲ့ပါတီကောင်းဆောင်ပီတာအပေါ်ထောက်ခံအားပေးမှုတွေရှိနေတာပါဒါပေမဲ့လည်းထိုင်းနိုင်ငံရဲ့ဘရင်စနစ်ကိုကာကွယ်ပြီးထိုင်းပြည်နဲ့တော်ဝင်မိသားစုကိုအထူးအခိုက်မခံတဲ့ထိုင်းဥပဒေပုံမှန်112ကိုပြင်ဆင်ဖို့ဖိထားအနေနဲ့ဆက်လက်စ조사နေရင်းစစ်တပ်ကခံထားတဲ့အထက်လွှတ်တော်အမတ်တွေကသူ့ကိုဝင်းကြီးချုပ်အဖြစ်ထောက်ခံမဲပေးမှာမဟုတ်ဘူးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါရှင်။ကျွန်မညွညွလွင်ပ
ါ။ဒါကတော့မညွညွလွင်ပြောပြတဲ့ဘန်ကောက်ချင်းနေပါအခုတော့ထိုင်းကိုထိုင်းကနေတရုတ်ကိုကူးကြည့်ကြအောင်ပါ။ကမ္ဘာလူဦးရေအများဆုံးတိုင်းပြည်ဖြစ်တဲ့တရုတ်နိုင်ငံထက်အိန္ဒိယနိုင်ငံဟာဒီနှစ်ပိုင်းအတွင်းမှာလူဦးရေ3သန်းနီးပါးပိုများသွားမယ်လို့ကုလသမဂ္ဂအစိုးရခန်းဆာကထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဟာလူဦးရေတိုးဝှက်မှုနှုန်းနှိမ့်ကွေးနေတာနဲ့အသက်ကြီးတဲ့သူများလာတာကိုရင်ဆိုင်နေရပါတယ်။ AB သတင်းကိုအခြေခံပြီးကိုငင်းချန်ကတင်ပြပါမယ်
။ကုလသမဂ္ဂကလူဦးရေစည်ရင်စတင်ထုတ်ပြန်တဲ့အချိန်1950ခုနှစ်လောက်ခတဲ့ကတရုတ်နိုင်ငံဟာကမ္ဘာလူဦးရေအများဆုံးတိုင်းပြည်ဖြစ်နေခဲ့တာပါ။တရုတ်နဲ့အိန္ဒိယနိုင်ငံတွေဟာလူဦးရေ 1.4 ဘီလီယံကျော်စီရှိကြတဲ့အတွက်လဲနှစ်နိုင်ငံပေါင်းလူဦးရေဟာကမ္ဘာလူဦးရေ 8 ဘီလီယံရဲ့သုံးပုံတစ်ပုံကျော်ရှိနေတာပါဒါပေမဲ့လဲတရုတ်နိုင်ငံမှာတော့လူဦးရေတိုးပွားမှုနှုန်းကျဆင်းနေပါပြီဒါနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံ Wisconsin Medicine တက္ကသိုလ်ကတရုတ်အရေးကျွမ်းကျင်သူသုတေသနပညာရှင်ယီဖူရှန်းက
中国目前的人类人口危机是面临着三大难题
တရုတ်လူရဲ့ကြက်တဲကစိန်ခေါမှုသုံးခုနဲ့ရင်ဆိုင်နေရပါတယ်။ရုပ်ဝတ္ထုပိုင်းအရလူတွေကကလေးမွေးကိုမတတ်နိုင်ကြတော့ပါဘူး။စိတ်ပိုင်းဆိုင်ရာမှာတော့လူတွေကကလေးမလိုချင်ကြပါဘူး။ခန္ဓာကိုယ်ပိုင်းဆိုင်ရာဆိုရင်လည်းကလေးမရနိုင်တဲ့သူကများတော့ကြောင့်ကလေးမွေးလုံးကျလာတာပါ။အ
ဆင်ပြေ了他不孕症提高
တရုတ်နိုင်ငံမှာအိမ်ဈေးနှုန်းမတရားတက်တာ၊ကုန်ဈေးနှုန်းတွေကြီးမြင့်တာတွေကြောင့်မိသားစုတစ်ခုစတင်ဖို့တိတ်ဈေးကြီးတယ်လို့လူတွေကညင်းနေကြပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့နှစ်ကစေစုနှစ်အတွင်းပထမဦးဆုံးအကြိမ်ကလေးမွေးဖွားနှုန်းကျသွားတယ်လို့အစိုးရတရားဝင်ကိန်းဂဏန်းတွေကပြနေပါဗျ။ဒါနဲ့ပတ်သက်ပြီးအကျိုးသက်ရောက်မှုတွေကိုလည်းပညာရှင်ရီကအခုလိုထောက်ပြပါဗျ။
那么从意味着 中国经济增长率将会继续的下降。
大苗片都是我一周的梦中啊，是假的嘛吧？那唱东西的讲呢，唱东西阿哥的教养，只有刘爷今年个阿美干的保守嘛，皮大叫，西瓜叶嘞阿美干的不周的梦中奶嘛吧？阿美干西瓜叶丢个叫奶嘛不包？
这前年嘛呗，印尼阿的刘爷个多年大叫，老老奶奶刘爷物业苗那边，阿的刘爷的对，老干的盘地北部嘞罗阿德罗，印尼阿刘爷 foundation 个。
From the economic point of view, the economy's point of view, we do have an opportunity and a window of opportunity.
Sibwa Yeshu Ronga Jime Soyin, Jamaru Dwe Kwen Langa Shini Bare, Lunga Uye Miare Ka, Eri Ajo Miaka, Sibwa Yego Didi Dada, Dota Anglu, Lung Nai Mare, Tawi Mele Di Lunga Riga, Adabya Nya Dukuku Juan Jien Bu Lu Abiro, Jamaru Nine Ga, Dru Dwe, Longan Juan Jien Bu Ne, Lu Gain Rui Pandi Bebo, Lu Ya Ma Ba.
Luye Dota Mu Nong Cha Ni Re Teo Na Nga Ma, Ta E Naong Khle Teo Muwara Go Phyat Tey Na Ha, Nao Cha Long Bi Ro, Khle Mwe Gwen Muwara Go Sho Pe Re Che Ma, Teo Na Nga Ma Lu Ta Uye Cha Sen Ne Vi Lo, Teo Ye Juan Jien Du Yi Ga Thao Pya Ba Re. Ata Jire Luye Dola Ra Ha Le So En Zia Phyat Bi Ro, Lu Jire Dwa Wen Sao Mu Re Bebo, Lunga Uye Ga Le Cha Sen La Ra Jao, Teo Soya Ni Ne Nao So Ma,人家本身有了大员工，没骗么你，本身也来买了一个看门把人。
那么，今后中国要从目前的50岁、60岁，可以
那个嘛，六那个年呢？人家本身有了大员工，俺现在60岁，可能身体变化了没？第二嘛，人家本身有了这个，可能身上较大的嘛嘞。还有老的看嘛，三十八、三十九的，都没有离不开的，这比没离不人皮了吧嘞没？他都没有听见过，没有这样嘛吧？
印度人家嘛嘞，那汤色的苦那个，他讲人家有了脑松皮大脚，路也是因地价高有不呢？木瓦拉是因为盘地不，白将为差他不，他哈业绩来了，木出来家了，赚钱多了个，钞票他把来看呀。
国家家不要给了吧？苦了，第二个呢 ，Ukraine 被国多几家嘛？明年那汤那生呢 ，September 那个卡克的大个呢？Russia tapoe le tuk kwa toge bebe duro tage le sobu le pijare miyembeo maimu gado saibyo mi tishao ma amyaa piya chanshi nige baare. Di chao Anna Kusta Chanko ye tarin sambao gu kukamon sobi nga pyo piya paame.
Atta leza dounne ayuashi Yuri Panchanko ro midazu ha miyoza ngaza dain dain di Ukraine ngan kaki di ta maabe leya lo ngangu lo gain di ja baare.သူတို့အနေနဲ့ရုရှားသိမ်းပိုက်ထားတဲ့လာပေါင်းများစွာအတွင်းစစ်ပွဲတွေကြားကနေစိုက်ပျိုးရေးလုပ်ငန်းကိုဆက်လက်လုပ်ကိုင်ခဲ့ပါတယ်။ရုရှားတပ်တွေကအဲ့ဒီဒေသကနေထွက်ခွာသွားကြပြီမဲ့လေသူတို့ထောင်ထားတဲ့မြေမြုပ်မိုင်းတွေကတော့ဒီကနေ့အချိန်အထိသူပိုင်စိုက်ပျိုးကင်းတွေထဲမှာဆက်လက်ရှိနေပါတယ်။
အဲ့ဒီလိုအခြေအနေတွေကြောင့်သူပိုင်မြေဟက်တာ6000ကျော်မှရှိတဲ့မြေမြုပ်မိုင်းတွေကိုသူနဲ့အလို့သမားတွေလက်နဲ့ပဲရှင်းကြရပါတယ်။ရုရှားတပ်တွေသူတို့ဒေသကိုသိမ်းယူခဲ့တဲ့2022ခုနှစ်မတ်လကနေအဲ့ဒီနှစ်စက်တင်ဘာလအတွင်းသူ့ရဲ့စဘာကြီးကိုမိရှုဖျက်ဆီးခဲ့ပါတယ်။အဲ့ဒီအတွက်သူ့အနေနဲ့ထိတ်လန့်တုန်လှုပ်မှုစိတ်ဒဏ်ရာတွေကိုမကြာခဏခံစားနေရပါတယ
်။
ရုရှားတပ်တွေကကျွန်တော်တို့အားလုံးကိုနာဇီတွေလို့ခေါ်ကြတယ်။တနက်ကင်ပြီးချိန်ထားတဲ့လူကိုဘလို့လှုပ်ပြီးပြန်ပြောလို့ငင်းလို့ရမလဲဗျာ
။
ဒါအပြင်ရုရှားတပ်တွေကနွားချံအနီးမိုင်းတွေထောင်ထားပြီးသူပိုင်မွေးမြူရေးနွားတွေကိုအပြင်ထွက်ခွင့်မပေးကြောင်းနဲ့ဒေသခံတွေကလည်းတိရစ္ဆာန်တွေကိုကျွေးမွေးခွင့်မပြုကြောင်းသူကပြောပါတယ်။အဲဒီလိုမိုင်းတွေပေါက်ကွဲကုန်လို့သူပိုင်မွေးမြူရေးနွားကောင်ရေ2000ကျော်တဲက200လောက်ပဲအသက်ရှင်ကျန်ရှိပါတော့တယ
်။
နွားတွေကမိုင်းပေါ်ကိုသွားနေပေါက်ကွဲကုန်ပြီးကျန်နွားတွေကိုလည်းထိမှန်ကုန်ကြတယ်။မိုင်းတစ်လုံးပေါ်တက်နေမိရင်နောက်ထပ်တခြားနွား2-3ကောင်ကိုထိပေးလွန်သေးကုန်ကြတာ။
အရင်ရုရှားကျူးကျော်စစ်မဖြစ်ခင်ကဆိုရင်ဗက်ချန်ကိုအနေနဲ့ယူကရိန်းနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံနဲ့ပြင်သစ်ဒိန်ကဲထုတ်လုပ်သူတယောက်စီမှာနွားနို့သွင်းတဲ့အလုပ်လုပ်ခဲ့ပါတယ်။ဒါပေမဲ့အခုကျတော့သူ့ရဲ့နွားနို့တွေကိုဒေသခံဈေးလေးတွေမှာပဲအနည်းဆုံးလက်လီဈေးနဲ့ရောင်းချပြီးရရှိတဲ့ငွေကိုအလုပ်သမားတွေအတွက်လှူအားကရှင်းပေးရပါတယ်။ရုရှားကျူးကျော်စစ်ကြောင့်သူ့အနေနဲ့စီးပွားရေးပြတ်ခဲ့ပြီးဒေါ်လာ15တန်းလောက်ဆုံးရှုံးခဲ့ရတယ်လို့ခန့်မှန်းပါတယ်။အခုလိုပျက်စီးဆုံးရှုံးမှုတွေကိုပြန်လည်ထူထောင်နိုင်ပေမဲ့တခြားပျက်စီးဆုံးရှုံးမှုတွေကိုတော့အဲ့ဒီလိုမလုံနိုင်တော့ဘူးလို့သူကပြောပါတယ်
။ Decoupage me de
ရုရှားတပ်တွေကသူ့ရဲ့အလုပ်သမားတွေတဲက6ဦးကိုဖမ်းဆီးပြီးတချို့ကိုနှိပ်စက်တာတွေနဲ့အရှင်လက်လက်မိရှို့တာလုပ်ခဲ့တယ်လို့သူကပြောပါတယ်။
ရုရှားတပ်တွေဒီနယ်မြေကနေထွက်ခွာသွားပြီးနောက် DNA မျိုးရိုးဗီဇကျွမ်းကျင်သူတွေရဲ့စစ်ဆေးချက်အရအဲ့ဒီလိုမီးရှို့တက်ခံကြရသူတွေဟာကျွန်တော်တို့အဖွဲ့ကလူတွေဖြစ်နေပါတယ
်။ရုရှားကျူးကျော်စစ်မဖြစ်ခင်ကဆိုရင်ယူရီပန်ချန်ကိုရဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းမှာလူပေါင်း250အထိအလုပ်ပေးထားနိုင်ပါတယ်။ဒါဟာဆိုရင်ခါကစ်ဒေသရှိဘယ်လက်ကလီယာမြို့ကရရွာအတိုင်းဝိုင်းကိုအလုပ်ကင်အခွင့်လန်းပေးနိုင်တဲ့နေရာတွေတဲကတစ်ခုဖြစ်ပါတယ်ခင်ဗျာ။
ယူကရိန်းကစစ်ပီးလေယာဉ်မြေအခြေအနေကိုကိုခမောင်စိုးမင်းတင်ပြခဲ့တာပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူ့ရေးရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ် VOA American တန်နဲ့နေ့စဉ်24နာရီလွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ်Tycom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA မြန်မာပိုင်းစီစဉ်2023ခုနှစ်ဇော်လိုင်လ10ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့မြေကြီးဩဇာစီစဉ်အမေရိကန်နိုင်ငံ၏သတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကမ္ဘာပလောကီးသွားအစီအစဉ်တွေကိုတင်ဆက်တော့မှာပါ။ပထမဦးဆုံးမြေကြီးဩဇာနဲ့အရင်ဆုံးစကြအောင်ပါ။စကိုင်းတိုင်းတွင်ကဒေသဆိုင်ရာပြည်သူကာကွယ်တပ်ဖွဲ့တွေဟာလက်နက်ကိုင်လှုပ်ရှားမှုရေရှည်ရည်တည်နိုင်ရေးအတွက်ဒေသခံတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်ပေးနေကြပါတယ်။ဒီကြောင့်လေ့လာစုံစမ်းထားတဲ့ကိုခမောင်စိုးမင်းကဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာအခုလိုတင်ပြထားပါတယ
်။2021ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်မြန်မာတနင်္ဂနွေလုံးငြိမ်းချမ်းစွာအုံကြွဆန့်ကျင်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်စစ်ကောင်စီကိုစကိုင်းတိုင်းနဲ့ချင်းပြည်နယ်ကပြည်သူတွေကပထမဆုံးရရလက်နဲ့ဆွဲကင်တိုက်ခိုက်ခဲ့ကြပါတယ်။အရင်စစ်အစိုးရအဆက်ဆက်ကလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေမရှိကြတဲ့ချင်းပြည်နယ်တောင်ပိုင်းနဲ့စကိုင်းတိုင်းမှာစစ်ကောင်စီတပ်တွေကိုတူမီအပါဝင်အိမ်လုံးလက်နက်မျိုးစုံနဲ့တုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်ပြည်တွင်းပြည်ပကမြန်မာတွေရဲ့ထောက်ခံမှုကိုအပြည့်အဝရရှိခဲ့ကြပါတယ်။အဲ့ဒီအတွက်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေဟာအလှူငွေတွေကိုလည်းအဆက်မပြတ်ရရှိကြပြီးလက်နက်ကင်လှုပ်ရှားမှုကိုအဆက်မပြတ်လုပ်နိုင်ကြပါတယ်။ဒါပေမဲ့လည်းပြည်တွင်းပြည်ပကအလှူငွေတွေတစ်ခုတည်းနဲ့လက်နက်ကင်လှုပ်ရှားမှုဟာရေရှည်မှာရပ်တည်နိုင်ဖို့ခက်ခဲလာတာကိုကြုံမြင်ပြီးအခုအခါမှာတော့စိုက်ပျိုးရေးလုပ်ငန်းတွေကိုပါပူးတွဲလုပ်ကင်လာကြပါတယ်။ဒါနဲ့ပတ်သက်ပြီးချင်းတွင်းမြစ်အောက်ပိုင်းတနေရာကဒေသကာကွယ်ရေးတပ်ဖွဲ့ PDF ကိုဦးဆောင်သူတဦးလည်းဖြစ်တဲ့စကိုင်းတိုင်းဒေသကြီးလွတ်တော်ကဏီမျိုးနယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
။ဒီပရင်ဆွေဖို့ပေါ့နော်အဲ့ဒီဘက်မှာလည်းဒေသခံတောင်သူတွေထွက်ပြေးတဲ့အခါမှာဒီ PDF ရဲဘော်တွေတိုက်ပွဲနားတဲ့အချိန်မှာသူတို့ပူပြီးတော့ဝိုင်းရှင်ပေးတာလို့ နောက်စစ်ကောင်စီစစ်ကြောင်းနဲ့ညီလာတဲ့အခါမှာဒီလေခွက်ကြီးကဒီရွာမှာရှိတဲ့လေရိတ်တဲ့သူတွေအင်အားနဲ့မလောက်လို့ဒီရဲဘော်တွေကနေအင်အား190နဲ့ဝိုင်းရှိပေးတာတို့ဒါမျိုးတွေတော့ရှိတယ်တော့တခြားအဖွဲ့တွေလည်းအမပဲကြီးလို့ပဲစင်းကုန်လို့ဖွဲ့တယ်ရှိစပားဆိုင်တဲ့အဖွဲ့တွေလည်းရှိတယ်စပားရိတ်တဲ့အဖွဲ့တွေလည်းရှိတယ်ကျွန်တော်တော့ဟိုတခြားတိနှံတွေစိုက်တာပေါ့အဲဒါကတစ်မျိုးနောက်ဒုတိယတစ်မျိုးကတော့စစ်ဘေးရှောင်ပြည်သူတွေဝိုင်းကူပြီးတော့စပားရိတ်ပေးတာတို့ပဲကောက်ပေးတာတို့ဒါမျိုးတွေဝိုင်းလုပေးပြီးတော့သူတို့လူတွေလည်းလူပေါ့မလူတွေလည်းပြဿနာရှိပါဘူးဝိုင်းကူလုပေးတာပေါ့လေတောင်သူတွေကစစ်ဘေးရှောင်ရတဲ့လူသမားမကော်နိုင်တဲ့လူတွေရှိရင်အဲအဲ့လိုဟာတွေဝိုင်းကူပြီးတော့ရိတ်သိမ်းပေးတာတို့ကြည်ရိုက်တဲ့ထည့်ပေးတာတို့ဒါမျိုးတွေလည်းလုပ်တယ်ပေါ့အဲ့လိုနှစ်မျိုးလုပ်တယ်တရင်တွေကကူညီတာအဲ့နှစ်မျိုးရှိရချို့ဖွဲ့တွေကတော့ဒါဟိုစိုက်ပျိုးရေးနဲ့မွေးမြူအာသုံခွန်ဆိုင်လုပ်တဲ့အဖွဲ့စီတွေလည်းရှိတယ်အဲ့ချို့ကတော့ဒီဟင်းစားလောက်ပေါ့နော်ဘူးဖေယုံရုပ်ဖြန့်ကျင်ပါညာပေါ့နော်အဲ့လောက်ပဲကိုကိုတိုင်ရဲ့တစ်ခါလောက်ပဲလောက်တာရှိတယ်။အဲတချို့လေယာမီတွေပါလိစပေးရှောင်ရင်းနဲ့ဒီဘာကိုပြန်မကတ်တော့လှူထားတဲ့ဟာတွေလေဆိုင်ပြီးတော့ဟိုတိုက်ရိတ်ခါအတွက်လုတ်တဲ့ဟာတွေလည်းရှိတယ်။ဒီစပေးတင့်တဲ့အတွက်ကြောင့်လေယာမီတွေကတောင်သူတွေလုံးမဲ့သူမရှိတဲ့ဟာတွေရှိတယ်ပေါ့နော်။နောက်ကတော့ဖြစ်စီသွားတဲ့ဟာတွေရှိတယ်။မိရှုသွားစပားကနေမိရှုသွားတဲ့ဟာတွေရှိတယ်။ဘာပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ပေါ့ရှိတဲ့အချိန်ရတဲ့အချိန်ကိုတော့တော်လိုင်းအင်အားစုတရက်အနေနဲ့စိုက်ပျိုးရေးကတော့အဲ့လိုလုပ်တယ်ကျွန်တော်တို့လူပဲအဖွဲ့နဲ့တစ်ဖွဲ့တွေ့တဲ့အခါမှာအဲ့လိုစိုက်ပျိုးတာတွေအများကြီးရှိချို့ဆိုရင်အားရလောက်တယ်ဧကတွေစိုက်ကြတာတွေ့ဆိုစေဧကတော့ငားဧကတော့ဒါမျိုးတွေရှိတယ်ပေါ့နော်နေဧက၃ဧကသမားတွေဟိုတိုက်ဧကအတွက်လုပ်တယ်နောက်တစ်ဖက်တစ်လမ်းကလည်းပဲဒီသူတွေပူကြီးတယ်ပေါ့ကိုလလန်းမီတလောက်ဟိုနိုင်တလောက်ကိုလှုပ်ထားတဲ့လှုပ်တဲ့သဘောလောက်ပဲရှိတယ်ဒါမဲ့၈နှစ်တည်းအတွက်တော့ဂျူတင်ပြီးတော့ဒီပြင်စင်တာတို့လောက်ကင်တာတို့ဒါမျိုးတွေတော့ရှိတယ်လလန်းမီတလောက်တော့စိုက်ကြပြိုးကြတယ်ပေါ့ချို့ကြလည်းမျိုးခက်ခဲရှိတယ်မျိုးတို့ကတော့ခက်ခဲရှိတဲ့ခါကျတော့အဆင်ပြေတဲ့လွယ်တဲ့ဟာကိုကျွန်တော်လုံးကြရတာပေါ့ဟိုအလူရှင်ဆိုတာလည်းအများအားမဖြစ်နိုင်ဘူးလေ
အလားတူချင်းတွင်းမြစ်အရှိဘက်ကန်ဒေသမှာစစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေဟာလည်းဒေသခံပြည်သူတွေရဲ့စိုက်ပျိုးရေးတွေမှာနိုင်တဲ့လောက်ဝင်ရောက်လုပ်ကင်ကူညီနေကြပါတယ်အဲ့ဒီအတွက်တချို့ပြည်သူတွေကသူတို့ပိုင်ယာခင်းတွေပေါ်မှာစိုက်ပျိုးဖို့ခွင့်ပေးကူညီတာတွေရှိကြပါတယ်။ဒါအပြင်ကျေးလက်တွေမှာစိုက်ပျိုးရေးအတွက်လှုပ်သားရှားပါးနေတာကိုလည်းတစ်ဖက်တစ်လမ်းကနေ PDF တွေကဖြည့်ဆည်းကူညီပေးနေကြပြီးရန်ပုံငွေအတွက်လှုပ်အားကယူတာတွေလည်းရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးလည်းချင်းတွင်းမြစ်အောက်ပိုင်းအရှိဘကန်ကထောက်ပို့တာဝန်ယူထားတဲ့ PDF ရဲဘော်တယောက်ကအခုလိုပြောပါတယ
်။ဟိုလိုနောက်ပိုင်းရောကြတော့ဘယ်လိုပြောရမလဲအလှကန်နေလို့လည်းမပြီးဘူးဆိုတော့ဟုတ်ကိုဘက site view ရေးပဲရှိရတော့ site view ရေးနဲ့လည်းပြန်ပြီးတော်လန်ရေးတော့လောက်ရတာပေါ့ site view ရေးနဲ့ပတ်သက်ရင်တော့သူတို့အဲ့ပုံမှန်လင်းလင်းလည်းလုံးလို့မရဘူးဗျာဒီတိုင်းရွာဆိုတော့ကြတော့ရွာဘက်တွေမှာအဲ့လို site view ရေးအနေနဲ့အဲ့လိုရံမုံငွေရှာတဲ့ဟာတွေအဲ့လိုမျိုးတွေလည်းရှိတယ်ပြီးတော့ကြတော့ကိုပိုင်အဲ့လိုမျိုးအဲ့ဟာဘက်ကနေလည်းတစ်ခါပြန်ဝင်အောင်ကြက်တွင်နေပါလိမ့်ရှိတယ်ဗျာကြက်တွင်နေပါလိမ့်လောက်တာဆိုတော့ကြတော့အဲ့လို PDF ဖွဲ့ထားတွေကိုအဲ့လိုမျိုးသူတို့ကမြေကိုလှူတာတော့အငှားလှူတာပေါ့အဲ့လိုမျိုးလေးလှူတာလည်းရှိတယ်ပတ်စံမလှူနိုင်တဲ့အတွက်လေလှူမှမဟုတ်ရာမရှိဘူးဆိုတော့လောဟကနဲ့လှူမယ်ဆိုပဲကြလူလောဟကနဲ့အဲ့လိုမျိုးလှူတာလည်းရှိတယ်ကြက်တွင်ကာလတော့အဲ့လိုမျိုးတွေရှိတယ်ဆိုးပိုင်းတော့ကျွန်တော်ဒီတိုင်းပဲအဲ့ဒီဓာတ်ပုံတွေပါရစားဒီတိုင်း Facebook ပေါ်မှာတော့မှတင်တာတွေရှိတယ်ဗျဆိုးပိုင်းတော့အဲဒီတော့လည်းကြားလာတဲ့အမရပေါ့ဗျအဲ့လိုမျိုးဟိုလူခံနေတော့လည်းမဖြစ်ဘူးဆိုတော့ကြတော့ဒီတိုင်းကိုကလည်းတပိုင်းတစ်နိုင်အဲ့လိုမျိုးမရှင်းနေပါလေမရှိတဲ့အခါအဲ့လိုမျိုးသူတို့ရံမုံငွေရအောင်ဆိုပဲကြတော့ကိုလိုအားကားနဲ့ကိုပေါ်ရအဲ့လိုတွားပြကြတော့ရံမုံငွေရှာရတဲ့ဟာတွေအဲ့လိုစိုက်ပျိုးရေးတဲမှာလည်းအဲ့လိုရှိတယ်အဲ့ PDF အဖွဲ့ဝင်တွေကပဲရံမုံငွေရှာရတဲ့ဟာတွေအဲ့လိုမျိုးတွေရှိတယ်
အလားတူချင်းပြည်နယ်မှာလည်းတောင်ယာလုပ်ငန်းတွေလုပ်ကင်နိုင်ခြင်းမရှိကြပေမဲ့ချင်းမျိုးသားတပ်ဦး CNF နဲ့ချင်းပြည်သူ့ကာကွယ်ရေး CDF တပ်ဖွဲ့တွေဟာစစ်ကြောင်းထွက်ရာတလျှောက်တောင်ဆောင်တွေမှာဟင်းသီးဟင်းရွက်ခင်းတွေကိုတပိုင်းတနိုင်စိုက်ပျိုးထားကြပါတယ်တောင်ယာခုတ်စိုက်ပျိုးရင်စစ်ကောင်စီကလေကြောင်းကနေအလွယ်တကူမြင်နိုင်ပြီးတိုက်ခိုက်လာနိုင်တဲ့အတွက်တောင်ဆောင်မထင်မရှားနေရာတွေမှာစိုက်ပျိုးကြတာဖြစ်ပါတယ်အဲ့ဒီအတွက်စစ်ကြောင်းထွက်ရာမှာဟင်းစားအဖြစ်ရိတ်ခါအထောက်အကူဖြစ်စေတယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF အဖွဲ့ကပူတေရကအခုလိုပြောပါတယ
်အဓိကတော့ဟင်းတီဟင်းရွတ်အတလောက်ပဲအခုလောလောဆယ်နေထားမှာတော့လောက်ကြတယ်ကြည်ကြည်ပြီးမမခေါ်ပဲနဲ့အဲ့ဒီနည်းနည်းအစဉ်ကြည်တဲ့နေရာမှာရာခင်းလိုမျိုးလုပ်ပြီးတော့သူတို့ဟင်းတီဟင်းရွတ်စိုက်ကြတယ်မုံဟင်းခင်းလိုမျိုးပေါ့နော်အဲ့လိုမျိုးပဲတလောလောက်ကြတယ်အဓိကမုံဟင်းခင်းသူတို့လုံနိုင်ကြတာပေါ့နော်လောဆယ်စားနိုင်ဖို့အတွက်ပေါ့နော်အဲ့လိုခင်းလေးသူတို့လောက်ကြတာတော့နေရာတကာမှာတော့အများကြီးရှိတာပေါ့နော်အဓိကတော့ရသူမမြင်နိုင်အောင်တတိလေးပဲလောက်ကြတယ်လုံချုံရေးရလည်းအဲ့လိုမဖြစ်နိုင်တော့ဘူး တပိုင်တနိုင်ပေါ့နော်အဲ့လိုပဲတို့လို့ခံကြတယ်အခုကတော့ဒီကြောင့်မနေနိုင်အောင်လည်းဖြစ်တယ်ပြလို့လုံးချုံကြီးရချင်းချင်း perform ဖြစ်နိုင်အောင်လည်းတို့တိတိထားကြတာပေါ့နော်
တကယ်တော့စကိုင်းတိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီကိုလက်နက်ကင်တုံ့ပြန်တော်လှန်ကြတာဟာအများစုကကျေးလက်ဒေသတွေကတောင်သူလယ်သမားတောင်ယာသမားတွေဖြစ်ကြပါတယ်သူတို့တွေဟာလယ်ယာစိုက်ပျိုးရေးတောင်ယာစိုက်ပျိုးရေးတွေကိုစစ်ကောင်စီတပ်တွေရဲ့ရန်ကြောင်ကောင်းကောင်းမပြုတ်လုံနိုင်ကြတော့ပဲနောက်ဆုံးမှာရွေးစရာလမ်းမရှိပဲလက်နက်ကင်တော်လှန်ရေးတစ်ခုတည်းကိုပဲရွေးချယ်ခဲ့ကြရတာဖြစ်ပါတယ်အဲ့ဒီအတွက်ရေရှည်ရည်တည်နိုင်ဖို့အတွက်သူတို့တက်ကြွနဲ့စိုက်ပျိုးရေးကနေရိတ်ခါရရှိရေးလှုပ်ဆောင်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုခမောင်စိုးမင်းရဲ့မြေကြီးဩစာအစီအစဉ်ပါအခုတော့အမေရိကန်နိုင်ငံရဲ့အလဲကိုရောက်လို့လာပါပြီအတွက်လိုက်စင်ကဲပေါက်ကွဲစေတဲ့ cluster ဘုံးသီးတွေယူကရိန်းကိုပို့မယ်ဆိုတာကြောင့်ပေါ်ထွက်လာခဲ့တဲ့ဝေဖန်ချက်တွေကိုအမေရိကန်ပြည်ထောင်စုကကာကွယ်ပြောဆိုနေရပါတယ်။တစ်ဆက်တည်းမှာပဲယူကရိန်းနိုင်ငံနေသောမဟာမိတ်ဖွဲ့ဝင်ဖြစ်လာနိုင်ခြင်းရှိမရှိဆိုတာကလည်းအရေးကြီးတဲ့အကြောင်းဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီး Veronica Borderas Iglesias သတင်းပေးပို့ထားတာကိုကိုကြီးချန်းကအခုလိုပြောပြထားပါတယ
်။အတွဲလိုက်စင်ကွဲပေါက်ကွဲစေတတ်တဲ့ cluster ဘုံးသီးတွေဟာစစ်သားအရဲသားမခွဲကြပဲသေးစေနိုင်တာပါဒါကြောင့်နိုင်ငံပေါင်း100ကျော်ကအသုံးပြုမှုကိုတားမြစ်ထားပါတယ်ရုရှားပေါ်တံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းမှာတူလောင်ထားတဲ့လက်နက်ခဲယံဂုံလူနီးပါးဖြစ်နေတာကြောင့်အမေရိကန်အနေနဲ့ဒီလိုဘုံးတချို့ကိုပို့ပေးဖို့သဘောတူခဲ့ရတာပါလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီက ABC ရုပ်သံရဲ့ This Week အစီအစဉ်မှာအခုလိုပြောပါတယ်
We're going to send these additional
cluster ဘုံးသီးလေးတွေပါတယ်နောက်ထပ်အမြောက်စံတွေကျွန်တော်တို့ပို့ပေးမှာပါပုံမှန်155 mm အမြောက်ချီလုံနေတာတွေဖြစ်ပြီးဟိုကျွန်တော်တို့ဘက်ကတိုးပြီးထုတ်လုပ်နေရတဲ့ကွာချက်ကိုဖြစ်ပေးနိုင်မှာပ
ါယူကရိန်းမျိုးပြဒေသတွေမှာ cluster ဘုံးသုံးတယ်လို့ဆွဆွဲခံရတဲ့ရုရှားအစိုးရကတော့ဒီလိုပို့ပေးမှာကိုရှုံချလိုက်ပါတယ် cluster ဘုံးတွေဟာအရဲသားတွေအတွက်လည်းအန္တရာယ်ရှိတာကိုလူအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေပါတယ် Democratic အမတ် Barbara Lee ကတော့ဒီလိုစိုးရိမ်တာကို CNN ရုပ်သံမှာအခုလိုပြောပါတ
ယ်ဒီဘုံးသီးတွေကအမြဲတမ်းချက်ချင်းပေါက်ကွဲတာမျိုးမဟုတ်ပါဘူးကလေးတွေတက်နှင်းမိပြီးတော့ပေါက်တာမျိုးတွေလည်းဖြစ်နိုင်ပါတယ်ဒီစီးကိုတော့ကျမတို့မကြော်သင့်ပါဘူ
းယူကရိန်းသမ္မတဇလန်စကီကတော့နိုင်ငံတကာအထောက်ပံ့တွေမှာလက်နက်မျိုးစုံရဖို့အရေးကြီးတဲ့အကြောင်း ABC ရုပ်သံနဲ့အင်တာဗျူးမှာထောက်ပြပါတယ
် F16 ဘုဒနာစတု
ပ် F16 တိုက်လျင်ဒါမှမဟုတ်တခြားကျွန်တော်တို့လိုအပ်တဲ့စစ်လက်နက်အသုံးဆောင်တွေကကျွန်တော်တို့တပ်တွေကိုပို့ပြီးမြန်မြန်ဆန်ဆန်ရွှေ့လျားနိုင်အောင်အသက်တွေပို့ပြီးကယ်နိုင်အောင်နဲ့တပ်ဖွဲ့တွေစစ်မြေပြင်မှာကြမ်းကြက်ခံနိုင်အောင်အခွင့်အရေးပေးပါလိမ့်မယ
်နေတိုးအဖွဲ့ဝင်တွေလီတိုရေးနီးယားနိုင်ငံမှာတွေ့ဆုံတဲ့အခါလုံခြုံရေးအာမခံချက်ရှင်းရှင်းလင်းလင်းရကျင်တယ်လို့လည်းသမ္မတဇလန်စကီကပြောပါတယ်ယူကရိန်းအနေနဲ့နေတိုးအဖွဲ့ကိုချက်ချင်းဝင်နိုင်သေးမှာမဟုတ်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်က CNN ရုပ်သံမှာပြောပါတယ
် I don't think there is
ယူကရိန်းကိုနေတိုးမိသားစုတွေမှာထည့်သွင်းမဲ့ကိစ္စအခုလိုစစ်ပစ်နေတဲ့ကာလကြီးမှာနေတိုးမှမိတ်အဖွဲ့အတွင်းသဘောထားတစ်ခုတည်းရှိမယ်လို့ကျွန်တော်မထင်ပါဘူးနေတိုးဘက်ကသတ်မှတ်ချက်အကြီးချင်းအားလုံးနဲ့ကိုက်ညီဖို့လုပ်ငန်းစဉ်ကအခြေယူလက်ရှိပါတယ်ဒီမိုကရေစီတည်ဆောက်ရေးကနေတခြားကိစ္စတွေနဲ့အားလုံးခြုံငုံပါဝင်ပါတယ်
Republican အောက်လွှတ်တော်အမတ် Michael McCaul ကလည်းအလားတူသဘောမျိုး CNN မှာပြောပါတယ်
They've demonstrated a will to fight
သူတို့ကအာဏာရှင်နဲ့ဖိနှိပ်အုပ်ချုပ်မှုကိုစန့်ကျင်ပြီးလွတ်လပ်ရေးနဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်မယ်ဆိုတာကိုပြသပြီးသားပါသူတို့ဝင်ခွင့်ရတဲ့နယ်လို့မြင်ပါတယ်ဒါပေမဲ့ NATO အဖွဲ့မှာချက်ချင်းဝင်ဖို့ဆိုတာမျိုးစွဲသွင်းတာမျိုးမဟုတ်ပဲလမ်းမှန်ပေါ်ကိုတင်ပေးဖို့လိုပါတယ်
နေတိုးအဖွဲ့ရဲ့ယူကရိန်းဝင်ဖို့ဘလို့နှီးစပ်အောင်လုပ်မလဲဆိုတာမျိုးနေတိုးထိပ်သီးအစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
စင်ကဲပေါက်ကွဲပုတ်တဲ့နေတိုးကိုယူကရိန်းဝင်ရေးအကြောင်းတွေကိုကိုချင်းချန်ကတင်ပြသွားခဲ့တာပါအခုတော့တမနစ်လူမှုမီဒီယာဘောကသတင်းတွေကိုတင်ဆက်ပါတော့မယ်ဂျာမနီနိုင်ငံကဒေါ်လာအမေရိကန်ရှီကာဂိုမြို့ကဒိုင်နိုဆောချက်နိုင်ငံကလေကိုပြိုင်ကဂျပန်နိုင်ငံကမီယာဇာကီတည်သည့်တွေအကြောင်းကိုမတ်အေးတန်နာကျော်ကပြောပြထားပါတယ
်ဂျာမနီနိုင်ငံအနောက်ချမ်း A45 အဝေးပြေးလမ်းကတရားတစ်စင်းကိုမေလ9ရက်နေ့ကပဲဖောက်ခွဲလိုက်တာပါဒ တရားအိုဟောင်းနေလို့သက်ဆိုင်ရာငါအတွက်ချက်စီစဉ်ပြီးတော့ဖောက်ခွဲပစ်လိုက်တာဖြစ်ပါတယ်။တရားဖောက်ခွဲတဲ့ဖြစ်စဉ်ကိုလာပြီးတော့စောင့်ကြည့်ရတဲ့တွေလည်းရှိပါတယ်။တရားက453မီတာပေ1500နီးပါးရှည်ရှိပြီးတော့1965ခုနှစ်ကနေ1968ခုနှစ်ထိအချိန်ယူတည်ဆောက်ခဲ့တာဖြစ်ပါတယ်။ဒီတရားဖြိုချဖို့ဖောက်ခွဲရေးပစ္စည်း150ကီလိုဂရမ်အသုံးပြုခဲ့ပါတယ်။ကမ္ဘာအကြီးဆုံးတားရဲကြီးဖြစ်တဲ့ဒိုင်နိုဆောကြီးပါဟုတ်ပါတယ်ကမ္ဘာမြေမှာအရွယ်အစားအကြီးဆုံးဒိုင်နိုဆောမျိုးဖြစ်တဲ့ Spinosaurus အမျိုးစုကိုပထမအဆုံးအချိန်ဖြစ်တဲ့ရှီကာဂိုမြို့ Field ပြတိုင်းမှာပြသထားတာပါ46ပေအရှိရှိရဲ့ Spinosaurus အမျိုးစုကြီးကပြတိုင်းပင်မခန်းမာထဲမှာနေပြီးတော့အပေါ်ကနေပြီးတော့တွဲလောင်းဆွဲထားတာဖြစ်ပါတယ်ဒီအမျိုးစုကြီးရဲ့60ရာခိုင်နှုန်းကတကယ့်အမျိုးအစ်စ်တွေဖြစ်ပြီးတော့ရှာဖွေတွေ့ရှိသည်များမှာပြည့်စုံစုံရှာတွေ့ထားတဲ့အမျိုးစုဖြစ်ပါတယ်။ဒီဒိုင်နိုဆောအမျိုးအစားကထူးခြားပြီးတော့ဥကောင်းခွန်ကလည်းမိချောင်းဥကောင်းခွန်မျိုးဖြစ်တာပါ။ကုန်းနေရင်ဒီဒိုင်နိုဆောမျိုးလို့ယူဆရပြီးတော့အစာရှာတဲ့အခါမှာရေထဲမှာငုပ်ပြီးတော့အစာရှာခဲ့ပုံရတယ်လို့သူတွေဒီတွေကခံမှန်းပါတယ်။ဒီဒိုင်နိုဆောကြီးကလွန်ခဲ့တဲ့နှစ်တန်းပေါင်း100နီးပါးကအာဖရိကမြောက်ပိုင်းဆာဟာရာဒေသကနေရတဲ့မှာဒုဖော်ရရှိခဲ့တာဖြစ်ပြီးတော့ဒီတနေရာထဲမှာလည်းဒီသမိုင်းမတိုင်မီကာလကြောက်ဖြစ်ရုပ်ကြီးကြီးကိုတွေ့နိုင်တာဖြစ်ပါတယ်။ဒီအယိုးစုကြီးကိုအီတလီမှာပြန်ဆင်ခဲ့ပြီးတော့မူလကတော့မော်ရိုကိုနိုင်ငံကာဆာဘလန်ကာမြို့ကဟက်ဆန်တက္ကသိုလ်မှာထားထားတာဖြစ်ပါတယ်။ကားစစ်တီးကိုဒေါ်လာ2တန်းနီးပါးတန်ကြီးရှိတဲ့ Ferrari ပြိုင်ကားကိုလေကိုအုတ်တုံးလေးတွေနဲ့ဖန်တီးထားတာမေလ18ရက်နေ့မှာတွေ့ရပါတယ်။ကမ္ဘာမှာလူကြီးရောကလေးပါသဘောကျတဲ့လေကိုပလတ်စတစ်အုတ်တုံးလေးတွေတုံးပြီးတော့ဖန်တီးမှုအသစ်ဖြစ်တဲ့ဒေါ်လာတန်းချီတဲ့ပြိုင်ကားပုံတို့ဖန်တီးလိုက်တာပါ။ Ferrari Monza SP1 အမျိုးအစားပြိုင်ကားတကယ့်ကားအဆင့်နဲ့အချိုးတူလေကိုအုတ်တုံးလေးတွေနဲ့ဖန်တီးခဲ့ပါတယ်။အလေးချိန်1.34တန်ရှိပြီးတော့လက်ခံ steering နဲ့ဘေးတွေကိုတော့ပစ္စည်းအစ်စ်တွေတုံးထားပါတယ်။ကားတစ်စီးလုံးပြီးဖို့လေကိုတုံးလေးပေါင်း 38,630 တုံးခဲ့ရပြီးတော့ချက်သမရနိုင်ငံမှာ339ရက်တနည်းနည်းပါအချိန်ယူပြီးတော့ဆောက်လုပ်ခဲ့ရပါတယ်။ဆောက်လုပ်ပြီးတော့လေကို Ferrari ကားကိုတော့ဒိမတ်နိုင်ငံဘီလင်းလေကိုကစားခွင့်မှာပြသထားပါတယ်။ဒီဘီလင်းမျိုးကလက်သမားတူအစားပြုတည်ထွင်ခဲ့တဲ့လေကိုတုံးလေးတွေဒရေတီရဲ့မျိုးလည်းဖြစ်ပါတယ်။အဲဒီလက်သမားကတစ်တူတစ်ဆရာတွေတုံးပြီးတော့လေကိုရုပ်လို့နောက်တစ်ချိန်မှာနာမည်ကျော်လာမဲ့ကစားစရာဒုံးလေးတွေကိုစတီထွင်ခဲ့တာပါလေကိုဆိုတဲ့စကားလုံးကလည်းကောင်းကောင်းကစားပါတေချာကစားပါလို့အဓိပ္ပာယ်ရပါတယ်ကမ္ဘာဈေးအကြီးဆုံးတည့်ရသေးတွေပါအိန္ဒိယနိုင်ငံအရှေ့ချမ်းစီလီဂီရီမြို့မှာဈေးရမ်းကြီးတဲ့တည့်ရမျိုးတွေစိုက်ပျိုးဖြစ်ထွန်းပြီးတော့ပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာကျင်းပခဲ့တဲ့ကီတန်ဂျလီတည့်ရသည့်ပွဲတော်မှာပြသခဲ့ပါတယ်။ဂျပန်နိုင်ငံမှာမူရင်းစင်းမြင့်ပေါက်ဖွားတဲ့မီယာဇာကီမျိုးကိုအစွဲပြုပြီးတော့မျိုးနာမည်မီယာဇာကီတည့်ရသည့်လို့ပဲမှတ်ခေါ်တာဖြစ်ပါတယ်။ဂျပန်နိုင်ငံကဒီတည့်ရသည့်မျိုးကိုအိန္ဒိယရှေ့ပိုင်းမှာယူပြီးတော့စိုက်ပျိုးတာပါ။တည့်ရစိုက်ပျိုးသူတူကဘင်္ဂလားဒေ့ရှ်နိုင်ငံကနေသူတို့အိန္ဒိယကိုမျိုးယူလာပြီးတော့ခိုင်းဆက်တဲ့နည်းနဲ့အစမ်းသဘောစိုက်ပျိုးကြီးခဲ့တာမှာအတိတော်တော်အောင်တဲ့အတွက်သူလည်းအံ့ဩခဲ့ရပါတယ်။တည့်တည့်လေးချိန်1ကီလိုဂရမ်ကိုဒေါ်လာ1200မြန်မာငွေနဲ့ဆိုရင်တော့ကာလာပေါက်ဈေးကျပ်သိန်း25သိန်းကျော်ဈေးရှိပါတယ်။ဒီတည့်တည့်ရဲ့အယောင်ကတော့အနည်းအသားကခရမ်လိုမျိုးနွံ့ညံ့ပြီးတော့အရသာကချိုပါတယ်။တခြားတည့်တည့်မျိုးကွဲအများပြားလဲဒီပွဲတော်မှာပြသထားပြီးတော့လာလေတဲ့သူတွေအမီးစားချင်နိုင်ပါတယ်။
အဲ့တော့လူမှုမီဒီယာပေါ်ကတမနစ်သတင်းတိုလေးတွေကိုမအေးတန်းတာကျော်ကတင်ပြခဲ့တာပါ VO ရဲ့နေ့စဉ် TV သတင်းတော်အစီအစဉ်တွေသတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းကနိုင်ငံတကာနဲ့ဒေသအတွင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကို VO ရဲ့အင်တာနက်စာမျက်နှာမှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်။ အခုဆက်လိုက်ပြီးတော့ကဘာတလွားခီးသွားလိုက်ကြအောင်ပါဟောလိဝုဒ်ဆွဲဆောင်ရအမှုပညာရှင်ကြီး Frank Sinatra နေထိုင်သွားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်တဲကစာရင်ကြီးစီကိုမတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာရှိတဲ့ Palm Springs တဲကနာရရဲမှာအင်မတန်ကြော်ကြားတဲ့အိမ်ခြံဝင်းကြီးတစ်ခုရှိပါတယ်။20ရာစုမှာအထင်ရှားဆုံးဟောလိဝုဒ်ဆွဲဆောင်ရအမှုပညာရှင်ကြီးတစ်ယောက်ဖြစ်တဲ့ Frank Sinatra စိတ်ကြိုက်ပုံစံစောက်ပြီးနေသွားတဲ့ Twin Palms ထန်းနှပင်ဆန်အိမ်ကြီးကကဘာတဝမ်းခီးသွွားတွေတကူးတကလာကြည့်ကြရတဲ့အိမ်ကြီးဖြစ်ပါတယ်။ My Way New York New York စတဲ့ဒီကနေ့အထိကြော်ကြားနေတဲ့တေးသချင်းပေါင်းမြောက်များစွာကိုတည်ဆိုခဲ့သူ Ocean's 11Guys and Dolls, High Society တို့အပါအဝင်လူကြိုက်များအောင်မြင်တဲ့ Hollywood ရုပ်ရှင်ကားပေါင်းများစွာထဲမှတရုတ်ဆောင်ခဲ့သူအဆိုတော်မင်းသားကြီး Frank Sinatra ဘလို့နေထိုင်သွားခဲ့တယ်လဲဆိုတာကိုသိကျင်တဲ့သူတွေဆိုရင်တော့ Twin Palms စံအိမ်ကြီးမှာယာယီငှားနေလို့ရပါတယ် Frank Sinatra ရဲ့အမာခံပရိသတ်တွေငွေကြေးတက်နိုင်သူတွေကြော်ကြားသူတွေကြားမှရေပန်းစားလာတဲ့အပန်းဖြေငှားနေစရာအိမ်ကြီးလည်းဖြစ်ပါတယ်အနုပညာကြီးဒေါ်လာသန်းချီစပြီးတော့ရတဲ့အချိန်မှာ Frank Sinatra ကစိတ်ကြိုက်အိမ်ဆောင်နေဖို့သူကိုယ်တိုင်တဲကနာရရဲမှာနေရာရွေးချယ်ခဲ့တာဖြစ်ပါတယ်
။ One of the great aspects of this house is that Frank Sinatra
ဒီအင်ကြီးအထူးကြနေတဲ့အချက်တစ်ခုကတော့ Frank Sinatra ကမြေဝဲပြီးသူ့စိတ်ကြိုက်အိမ်ကြီးကိုစောက်ခဲ့တဲ့အချက်ပါ။မြေဝဲဖို့သူ့ကိုယ်ပိုင်လေရင်ပေါ်ကနေလက်ကြည့်ရင်းကကဲ့ရဲ့ပေါက်နေတဲ့ထန်းပင်နှစ်ပင်ကိုသွားတွေ့တော့အရန်သဘောကျသွားပြီးတော့ဒီနေရာမှာအိမ်ဆောင်မယ်လို့သူဆုံးဖြတ်တာပါပဲ။အခုထိလဲအိမ်နောက်မှာအဲ့ဒီထန်းပင်နှစ်ပင်ရှိနေတော့မှဒီထန်းပင်တွေကိုသဘောကျပြီးသူမြေနှစ်ကွက်ဝယ်လိုက်တာတစ်ကွက်မှာရေကူးကန်စောက်တယ်နောက်တစ်ကွက်မှာအိမ်စောက်ခဲ့တာပဲဗ
ျစတူယန်ပေ4500ပတ်လည်အကျဲ Twin Palms စံအိမ်ဝင်းကြီးထဲမှာ18ရာစု Georgian ဘီတုကလက်ရပုံစံမျိုးအိတ်ခန်း၄ခန်းရေချိုးခန်း9ခန်းနဲ့စန္ဒီယားပုံစံရေကူးကန်ကြီးတစ်ခုကိုအဆိုတော်မင်းသားကြီး Frank Sinatra ကိုယ်တိုင်ရွေးချယ်စောက်ခဲ့တာဖြစ်ပါတယ်ပင်မအိတ်ခန်းကြီးကိုလည်းသူကိုယ်တိုင်ဒီဇိုင်းဆွဲခဲ့တာပါ1948ခုနှစ်တုန်းကဒေါ်လာ3,000,000လောက်အကုန်ကျခံဆောက်ခဲ့တဲ့အိမ်ကြီးမှာ1948ခုနှစ်ကနေ1958ခုနှစ်အထိဆနာထရာနေထိုင်သွားခဲ့ပါတယ
် He wanted a Georgian styled house. He was very knowledgeable of architecture. Loved architecture.
သူက Georgian ပုံစံမျိုးအိမ်ကိုစောက်ချင်တာဘီသူကလေးရီအကြောင်းလေးတော်တော်ကိုသိတယ်စိတ်ဝင်စားပုံလေးရတယ်ဘီသူကတွေကသူ့ကို Georgian အိမ်ပုံစံတစ်ခု contemporary အိမ်ပုံစံတစ်ခုပြတယ်အဲ့ဒီချိန်တုန်းကသိက်ခက်စားနေတဲ့အိမ်ပုံစံတွေကိုပြရတယ်။အဲ့ဒီကသူ့ရဲ့ဇနီး Eva Gardner နဲ့သူတို့က Georgian ပုံစံကိုရွေးခဲ့ကြတာ။တော်တော်ကြာကြာလေးဒီမှာနေသွားကြတယ်။တကယ့်ကိုတဲကန်နိုင်ရကြီးတဲ့မှာအိမ်ကြီးကိုစောက်ထားတာ။အရှိပဲကြီးကြီးအနောက်ပဲကြီးကြီးဘာမှမရှိဘူး။လေရင်ပြေးလမ်းတစ်ခုပဲအနားမှာရှိတယ်။ Frank အိမ်မှာရက်လာတော့ဖို့ကိုလေရင်ပြန်တဲ့ကိုလာတဲကန်နိုင်ရကိုလမ်းလျှောက်ဖြတ်ပြီးတော့ရောက်အောင်လာတာမျိုးပါ
။လက်ရှိအိမ်ပိုင်ရှင်က Frank Sinatra နေသွားတဲ့အတိုင်းခြေရာလက်ရာမပြတ်ထားတဲ့အပြင်သူသုံးဆွဲခဲ့တဲ့အမှတ်တရပစ္စည်းတွေကိုတောင်မှထပ်ဆောင်ထည့်ထားပါသေးတယ်။ဒီအိမ်ကြီးမှာထူးထူးခြားခြားတွေ့ရနိုင်တာကဆနာထရာပိုင်ဗလန်တီနိုမူလအတန်သွင်းပစ္စည်းတွေ၊သူ့လိုလျောက်တီးခတ်နိုင်တဲ့ဆန်ဒရာကြီးတစ်လုံးနဲ့ရှေးခေတ်လက်ရာပရီဘောဂါတွေဖြစ်ကြပါတယ်။ Frank Sinatra ကိုတိုင်1985ခုနှစ်မှာရေးဆွဲခဲ့တဲ့ပကြီကားတစ်ချက်ကိုလည်းမြင်ရမှာပါ။မျက်နှာစည်းကန်ထဲမှာမြင်နေရတဲ့အကြောင်းကတော့ဆနာထရာနဲ့ဇနီးတဲ့ Eva တို့1958ခုနှစ်မှာမကွဲခင်ရန်ဖြစ်ကြတော့ရှမ်ပိန်းပလင်းကိုဆနာထရာပစ်ပေါက်ခဲ့လို့အက်သွားတာလို့ပြောကြပါရယ်အခုလိုမျိုး Frank Sinatra ရဲ့အငွေအသက်တွေရနိုင်တဲ့အိမ်ကြီးမှာငှားနေခြင်းနဲ့ဆိုရင်တော့တညာအတွက်ဒေါ်လာ2600ပေးရမှာဖြစ်ပါတယ
် People often say it's like stepping back in time when they enter the house because of the fixtures and furnishings that we put in
အိမ်ထဲကိုဝင်လိုက်ရင်ဟိုအရင်အချိန်ကိုပြန်ရောက်သွားတယ်လို့ပဲလို့လူတွေခဏခဏပြောကြပါရယ်Frank နေသွားခဲ့တဲ့ room ကအတိုင်းပရီဘော့ဂါရီအပြင်စင်တွေကိုမပြောင်းအောင်ကျွန်တော်တို့ထားထားပါတယ်။အဲဒါကြောင့်ရောက်လာသူတွေက Frank ဘယ်လိုနေသွားတယ်လဲဆိုတာကိုခန်းစားကြည့်နိုင်ကြပါတယ်လို့ပြောပါတယ်။တော်တော်များများကပြင်းပြင်းစင်စင်လာတဲ့ညစာစားပွဲမျိုး cocktail party အရက်တောက်ပါတီမျိုးတွေလုပ်ပြီး Frank နေခဲ့တဲ့ room ကပုံစံမျိုးခန်းစားနိုင်ဖို့ပြန်ပြီးတော့ဖန်တီးကြပါတယ်
။အိမ်ငှားမယ်ဆိုရင်အနည်းဆုံး3ရက်ငှားရမှာဖြစ်တယ်လို့ဝန်ဆောင်ကဒေါ်လာ350လဲထပ်ဆောင်းပေးရပါမယ်။ဒါပေမဲ့တချို့ကတော့ Frank Sinatra နေသွားတဲ့အိမ်မှာငှားနေနိုင်တာကိုကတန်လှတယ်လို့ဆိုကြပါတယ
်။ This desert paradise is just that. It's a desert and it's an absolute paradise.
တဲကနာတဲကနေပံပုံဆိုတာဒီနေရာမှအစ်စ်ပါ။တဲကနာရာဖြစ်တဲ့တကယ်နေပံပုံတစ်ခုလည်းဖြစ်ပါတယ်။ရာသီဥတုသဘောအလှနဲ့ဘိသူကလေးရတွေကိုခန်းစားခြင်းလို့ကဘာတဝန်းကလူတွေဒီကိုလာနေကြတာဆယ်စုနှစ်တွေနဲ့ချီကြာနေပါပြီ။ Hollywood အကျော်မော်တွေနာမည်ကြီးတွေအရွယ်ဆုံးနေရာဆောင်က သိစိတ်ဝင်စားဖို့ကောင်းတဲ့လူတွေလာတဲကြပါတယ်။ဒီနေရာဟာတကယ့်ကိုဆွဲဆောင်မှုရှိတဲ့ထူးခြားတဲ့နေရာတစ်ခုပါ
။အဆိုတော်မင်းသားကြီး Frank Sinatra ဟာ1998ခုနှစ်အသက်82နှစ်မှမကွယ်လွန်ခင်အထိနေရာတော်တော်များများမှာနေထိုင်သွားခဲ့တာပါ။ဒါပေမဲ့ Palm Springs က Two Palms ထန်းပင်ဆန်အင်ကြီးကတော့သူကိုယ်တိုင်စိတ်ကြိုက်နေရာရွေးချယ်ဆောက်ပြီးနေထိုင်သွားခဲ့တာကြောင့်ပို့ပြီးတော့ကြော်ကြားလှပါတယ်။ဒီဆန်အင်ဝင်းကြီးကို Palm Springs မြို့ရဲ့အဆင့်တစ်သမိုင်းဝင်နေရာအဖြစ် 2012 ခုနှစ်တုန်းကပဲသတ်မှတ်ခံခဲ့ရပါတယ်ရှင
်။မဆုမြတ်မွန်ရဲ့ခီးသွာအစီအစဉ်ဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းတော်အစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှလည်းဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ကထုတ်လွှင့်ထားတဲ့ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA website မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြမအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာမှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့လည်းနားဆင်နိုင်ပါတယ်။ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုသားညူကကြေညာပေးပါဦးမယ်။
ထိုင်းနိုင်ငံကြေးဝန်ကြီးဒွန်ပရမုတ်ဝန်နေဟာပြီးခဲ့တဲ့တနင်္လာနေ့ကမြန်မာနိုင်ငံနေပြည်တော်ကိုစစ်လေရင်နဲ့ရောက်ရှိလာခဲ့တယ်လို့နေပြည်တော်စစ်ဖက်အတိုင်းဝန်ကအတည်ပြုချက်ရပါတယ်။ NUG ဂျာကာလာမျိုးသားညီမောင်အစုရရဲ့နိုင်ငံကြေးဝန်ကြီးမတ်စင်မာအောင်ကတော့စစ်ကောင်စီကသူတို့တက်ခွင့်မရတဲ့အာဆီယံစည်းဝေးထဲမှာစစ်ကောင်စီဘက်ကအတန်ကိုကူစားပြုတယ်လာဖို့လုပ်တဲ့ခီးစဉ်ဖြစ်မယ်လို့သုံးသပ်တဲ့အကြောင်း VOA ကမှတ်ချက်စကားပြောပါတယ်။ထိုင်းနိုင်ငံကြေးဝန်ကြီးရဲ့အခုခီးစဉ်ဟာအာဆီယံနိုင်ငံကြေးဝန်ကြီးတွေနဲ့ဆက်ဆက်စည်းဝေးမတိုင်ခင်ရပ်ပိုင်းနေချင်းမြန်တိုးတိတ်သွားတဲ့ခီးစဉ်လို့ပြောရမှာပါ။ဒီခီးစဉ်နဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကရောထိုင်းစုရဘက်ကပါတရားဝင်ထုတ်ပြန်ပြောဆိုတာမျိုးတွေမရှိသေးပါဘူး။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့အတွက်ကြိုးစားခဲ့တယ်လို့သတင်းတွေထွက်နေပေမဲ့တွေ့ခွင့်ရမရအတိအကျမသိရပါဘူး။ထိုင်းနိုင်ငံဟာမြန်မာရေးနဲ့ပတ်သက်လို့ရှင်အခြားအာဆီယံနိုင်ငံတွေနဲ့မတူဘဲပုံစံတစ်မျိုးနဲ့ချဉ်းကပ်နေတာပါ။မကြသေးခင်တုန်းကလည်းမြန်မာစစ်ကောင်စီနိုင်ငံကြေးဝန်ကြီးကိုဖိတ်ခေါ်ပြီးတော့အလွတ်တဘောအာဆီယံနိုင်ငံကြေးဝန်ကြီးရဲ့အစည်းအဝေးတည်းကကျင်းပဖို့အတွက်ကြိုးစားခဲ့ပါတယ်။မြန်မာစစ်ကောင်စီကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုစားပြုခွင့်မပေးဘူးအာဆီယံထိပ်သီးအစည်းအဝေးကဆုံးဖြတ်ထားတာပါ။ဒါကြောင့်လည်းထိုင်းကလုပ်တဲ့အဲ့ဒီအစည်းအဝေးကိုနိုင်ငံကြေးဝန်ကြီးအဆင့်ဆိုလို့ထိုင်းနဲ့လာအိုစ်နိုင်ငံတို့ပဲတယောက်ခဲ့တယ်လို့ဒီအစည်းအဝေးဟာအာဆီယံဆုံးဖြတ်ချက်ကိုတွေးဖယ်တယ်ဆိုပြီးတော့အာဆီယံအတွက်မှာဝေဖန်မှုတွေရှိခဲ့ပါတယ်။အခုဒီကျင်းပနေတဲ့ NATO မြောက်အတလန္တိစစ်စာချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးဟာတမိုင်းတွင်ပဲအခိုက်အတန့်ဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ NATO အနေနဲ့ယူကရိန်းစစ်နဲ့ပတ်သက်လို့ကင်တွင်နေရတယ်လို့ချိန်ထဲမှာပဲအဖွဲ့ဝင်သစ်တွေနဲ့တိုးချဲ့ဖို့ပြင်ဆင်နေရတဲ့ကာလလည်းဖြစ်ပါတယ်။အခုဒီ NATO ရင်ဆိုင်နေရတဲ့အခြေအနေဟာအလွန်ခက်ခဲပြီးတော့သူ့ရဲ့ဥဆောင်မှုကတကယ်ကိုရေးပါတယ်ဆိုပြီးတော့ NATO အတွင်းမှုချုပ်ဂျွန်စတိုလန်ဘတ်ကိုသမ္မတဘိုင်ဒန်ကယဉ်ကျေးပြောဆိုခဲ့ပါတယ်။ယူကရိန်းနာကမှာ NATO အဖွဲ့ဝင်ဖြစ်လာဖို့အတွက် NATO အတွင်းမှုချုပ်ရဲ့အဆိုပြုထားချက်တွေကိုလည်းသဘောတူတယ်လို့သမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။ဆွီဒင် NATO အဖွဲ့ဝင်ဖြစ်ရင်မှလည်းတူရကီသမ္မတကမီဆိုင်းပြလိုက်ပြီးမို့လို့တူရကီလွှတ်တော်ကအတည်ပြုပေးနိုင်မယ်လို့ယုံကြည်တဲ့အကြောင်း NATO အတွင်းမှုချုပ် Stoltenberg ကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့ NATO အနေနဲ့ယူကရိန်းလူကြုံရေးအာမခံချက်ပေးမှာဖြစ်တယ်လို့ယူကရိန်းကြောင့်လည်း NATO အဖွဲ့အားကောင်းခိုင်မာလာစီမှာဖြစ်တယ်လို့သူ့ရဲ့ကိုယ်ပိုင် Twitter ဆက်မျက်နှာမှာရေးပါတယ်။ဒါမဲ့လည်း NATO မဟာမိတ်တွေကတော့ထိပ်သီးအစည်းအဝေးနောက်ဆုံးပူးတွဲထုတ်ပြန်ချက်တွေအသုံးနှုန်းတွေညှိနှိုင်းနေပါတယ်။ရုရှားကြီးကျော်စစ်ရှိနေတဲ့ Ukraine NATO ဝင်ခွင့်ကိုစဉ်းစားအောင်မှမဟုတ်ဘူးဆိုတဲ့တူညီတဲ့သဘောထားတော့ရှိထားကြပါတယ်။ Iran နဲ့ Iran ကဟာ nuclear လက်နက်ထုတ်လုပ်မှုလုပ်ငန်းတွေရပ်ဆိုင်ထားစေဖြစ်တယ်လို့ Iran nuclear အစီအစဉ်ကိုအနီးကပ်စောင့်ကြည့်နေတဲ့ American ထောက်လိုင်းရေးတာဝန်ရှိသူတွေကအကဲဖြတ်ခဲ့ပါတယ်။ဒါမဲ့လည်း Iran nuclear လက်နက်ပိုင်ဆိုင်မှုကြိုးပမ်းမှုတွေမှာစိုးရိမ်စရာတွေရှိနေသေးလို့တော့ထောက်ပြထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုသားညဦးကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစော်မိုးကျော်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Charleston Mock တို့ဖြစ်ကြပါတယ်။ VOA American တိုင်းရဲ့မနက်ပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ဒီလိုကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။ကျွန်တော်တမောင်သားမှာ
This program has come to you from the Voice of America, Washington.